Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ FIO American တန်ခါနေပြီးတော့2018ခုနှစ်ဇွန်လ16ရက်စနေနေ့မနက်ဖြန်စီစဉ်နေကိုလိုင်းဒိုမီတာ2440 52တို့ကနေပြီးတော့စတင်ထုတ်လွှင့်နေပါပြီ FIO ရဲ့ Facebook စာမျက်နှာဖြစ်တဲ့ FIO Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်နေပါတယ်ကျွန်တော်ကြောင်လွင်မှာအခုမနက်ခင်းစီစဉ်နေကိုတင်ဆက်ပေးပါပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီနေ့မနက်ဖြန်သတင်းတွေကိုမင်းအချင်းနိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါသမရထရမင်းဆွေစီယုံရဲ့အဖွဲ့ဒဲကတရားဆွဲခံနေရတဲ့ဥက္ကဋ္ဌဟောင်းမင်းနက်ဖို့ကိုအာမဂန်နဲ့လွတ်ပေးထားတာအာမဂန်ယူပြီးထောင်ပို့လိုက်ပါပြီ။တရုတ်နည်းပညာထုတ်ကုန်တွေပေါ်85ရာခိုင်နှုန်းဒေါ်လာဘီလီယံ90ကိုထိကောက်ဖို့သမရထရကဆက်လုပ်လိုက်ပါတယ်။နောက်ကြာနေ့ကမ္ဘာဖလားပွဲပေါ်တူဂီနဲ့စပိန်ပွဲအကြိမ်နဲ့ကစားပြီးတစ်ဖက်3ဂိုးစီနဲ့တည်ကြသွားပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။အဲ့လိုသတင်းတွေအပြီးကြားမယ်ထဲမှာဆိုရင်တော့
Everyone I speak toGenerally speaking, wants to go back. They want to go back to where they came from.
Bangladesh took out this candy there, ma yaw nei ja de ruinya musani ja ma ne yet pyan ye kaisa ne patat pi lo a myin nwe ma tu nyin ja bu lo IOM apwe ye a chi ke ka ni pyo daw da ba. A phi so go naw pai ma ko jaw tain tadin de ma tin set pe ba le me. Yakhan myaw pai ma phit khe de a chan phat mu myo that pi lo ma paw paw ye hlut daw ma ma ne dong ga tabor tu khe de a chaung. Naw ka Pakistan ga a myo thami de twet thu ja de tin nan de khu chaung ne.ကမ္ဘာဖလားဘောလုံးပွဲနဲ့ငြိမ်းချမ်းရေးဘလို့ဆက်ဆက်မလဲဆက်တဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာကြားအောင်ပါပါအခုတော့နောက်ဆုံးရနိုင်ငံတကာထိပ်တန်းသတင်းတွေကိုကိုချွတ်ချော်သိမ်းနဲ့မဲ့အင်ဂျင်နီယာတို့ကပြောပြကြပါလိမ့်မယ
်သမရဒွန်နယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းဝေးအဖွဲ့ဥက္ကဋ္ဌဟောင်းပေါ်မန်နဖို့ဒ်ဟာအာမဂန်နဲ့နေချိန်တွင်တက်တဲ့အဖြစ်ထွက်ဆိုမဲ့သူတွေကိုဆွတ်ဖက်ဩဇာလွှမ်းမိုးဖို့ကြိုးစားမှုတွေအပြည့်ရှိကြောင်းဖက်ဒရယ်ဂရန်ဂျူရီအဖွဲ့တစ်ဖွဲ့ကဆုံးဖြတ်ပြီးတဲ့နောက်အာမဂန်ကိုပြင်လို့သိပြီးအချုပ်နဲ့ထောင်မှသွားနေဖို့ဖက်ဒရယ်တရားသူကြီးတူကတောက်ကြနေမှာဆုံးဖြတ်လိုက်ပါတယ်။အသက်69နှစ်အရွယ်မနော့ဖူဒ်အပေါ်တရားစီရင်ရေးကိုဝင်ရောက်နှောက်ယှက်မှုတရားစီရင်ရေးကိုနှောက်ယှက်ဖို့ကြံစည်မှုဆိုင်ရာစွဲချက်အသစ်နှစ်ခုအတွက်အပြစ်ရှိကြောင်းပြီးခဲ့တဲ့သတင်းပတ်မှာဆုံးဖြတ်ထားတာပါ။စုံစမ်းစစ်ဆေးမှုမှာပူပေါင်းဆောင်ရွက်နေတဲ့ဘဲသူဘဝဆိုတာထုတ်မပြောတဲ့မျက်မြင်သက်သေနှစ်ဦးရဲ့ထွက်ဆိုချက်တွေကိုလွှမ်းမိုးဖို့မနော့ဖူဒ်ကမကြသေးခင်လတွေအတွင်းစူးစမ်းလှုပ်ဆောင်မှုနဲ့ဆက်ဆက်ပြီးတော့အပြစ်ရှိကြောင်းဆုံးဖြတ်ထားတာပါ။သူဟာသမရထရမ့်ရဲ့အနီးကပ်လူတွေကပထမဆုံးထောင်ထဲဝင်ရတဲ့သူဖြစ်ပါတယ်။နောက်ကြနေမယ့်တရားရုံးမှာမနဖို့ကသူ့အပေါ်ဆွဲချက်အစ်စ်တွေအတွက်အပြစ်မရှိကြောင်းညင်ပါတယ်။ဒါပေမဲ့တပ်တည်တွေကိုဝင်ဆွတ်ဖက်ပြီးဩဇာလွှမ်းမှုကျူးစားတယ်ဆိုတဲ့ဆွဲချက်ကိုဖက်ဒရယ်တရားသူကြီးအေမီဘာမန်ဂျက်ဆန်ကထောက်ပြပြီးတော့နောက်ယုံကြည်ဖြစ်တဲ့စက်တင်ဘာလအထိထောင်ထဲမှာချုပ်ထားဖို့အမိန့်ချလိုက်ပါတယ်။သူ့ရဲ့အာမခံကိုပြန်ရုံသိမ်းဖို့အတူစုံနဲ့စစ်ဆေးမှုရောဘတ်မူလာကရှောက်ထားတဲ့အတိုင်းတရားသူကြီးကအတည်ပြုပေးလိုက်တာပါ။တောက်ကြနေလေပိုင်းမှာသမ္မတထရမ့်ကရော်နယ်ရီဂန်ဘော့ဘ်ဒိုးနဲ့တခြားထိပ်တန်းနိုင်ငံရေးသမားတွေနဲ့မဲဆွယ်စည်းဝေးအဖွဲ့တွေကိုဦးဆောင်မှုတဲ့ပေါ်မန်နဖို့ဒ်အတွက်အတော့ကိုပြင်းထန်တဲ့ပြစ်ဒဏ်ပါပဲမန်နဖို့ဒ်ဟာလူစုကိုင်းကောင်းဆောင်ဆိုတာမသိခဲ့ပါလားကိုမီကလင်ကချစ်ဟီလာရီနဲ့တခြားလူတွေကိစ္စရောဘယ်လိုလဲတိတ်ကိုမမျှမတဖြစ်လွန်းပါတယ်လို့ထွတ်တာမှရေးပါတယ
်အမေရိကန်တရားရေးဌာနစစ်ဆေးရေးမှူးချုပ်ရဲ့Hillary Clinton email စုံစမ်းစစ်ဆေးမှုအစီရင်ခံစာဟာမှားရွေးနဲ့ကောက်ချက်မှုကိုဖော်ပြနေကြောင်းသမ္မတ Donald Trump ကတောက်ကြနေကပြောကြားခဲ့ပါတယ်။အဲ့ဒီအစီရင်ခံစာမှာ email စုံစမ်းစစ်ဆေးမှုကိုကင်တွယ်ခဲ့တဲ့ FBI ပြည်ထောင်စုအစိုးရစုံစမ်းရေးဘူရိုအနေနဲ့ဗက်လိုက်မှုမရှိခဲ့ဘူးလို့ဖော်ပြထားတာပါ။ Fox ရုပ်သံသတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှာသမ္မတ Trump ကအစီရင်ခံစာရဲ့ရလဒ်ဟာမှားနေတယ်လို့ပြောပါတယ်။ FBI agent Peter Strzok ကသူနဲ့ပတ်သက်လို့ပြောဆိုချက်တွေနောက်ပြီး FBI ညွှန်ကြားရေးမှူးဟောင်း James Comey ဆိုရင်လေသူနဲ့ပတ်သက်ပြီးပြောဆိုထားတာတွေကိုကြည်ချင်းအဖြစ် FBI အနေနဲ့လုံးဝတက်လိုက်မှုရှိနေတယ်လို့သမ္မတ Trump ကဆွဆွဲပြောဆိုခဲ့ပါတယ်။တောက်ကြနေအစောပိုင်းကသမ္မတ Trump ကသူ့ရဲ့ Twitter အကောင့်မှာ Comey ကို FBI မှာအကျိုးမရှိတဲ့ခေါင်းဆောင်တဦးလို့ဝေဖန်ရေးသားခဲ့ပါတယ်။ဒါပေမဲ့သူ့ကိုတာဝန်ကထုတ်ပယ်ချိန်မှာတိုင်းပြည်အတွက်အကောင်းဆုံးတာဝန်ထမ်းဆောင်ခဲ့သူလို့ Trump ကချီချူပြောဆိုခဲ့တာပါ။ကြာသပတေးနေ့ကထုတ်ပြန်တဲ့တရားရေးဌာနရဲ့အစီရင်ခံစာမှာစုံစမ်းစစ်ဆေးမှုကာလအတွင်း FBI agent Strzok ကထရမ့်ကိုသမရမဖြစ်ရေးလှုံ့ဆော်ဖို့ တက်စာသားရေးသားခဲ့ကြောင်းဖော်ပြခဲ့ပါတယ်။ဒီအချက်ကိုလည်းသမရထွန်းကသူ့ရဲ့တောက်ကြာနီအစောပိုင်းရေးသားထားတဲ့ Twitter အကောင့်မှာထောက်ပြထားပါတယ်။တရားရေးဌာနစစ်ဆေးမှုချုပ်ရဲ့အစီရင်ခံစာမှာ FBI ညွှန်ကြားရေးမှူးဟောင်းကိုမီအနေနဲ့2016သမရရွေးကောက်ပွဲကာလအတွင်း Hillary Clinton email စုံစမ်းစစ်ဆေးမှုကင်တွယ်ခဲ့ပုံကိုပြင်းပြင်းထန်ထန်ဝေဖန်ထားပါတယ်။ဒါပေမဲ့ကိုမီရဲ့လုပ်ရဟာနိုင်ငံရေးဗက်လိုက်မှုကြောင့်တော့မဟုတ်ဘူးဆိုတာစုံစမ်းစစ်ဆေးသူတွေကတွေ့ရှိခဲ့တယ်လို့ဆိုပါတယ်ရှင်။
ဒီလိုနိုင်ငံကလာတဲ့နည်းပညာထုတ်ကုန်တွေပေါ်ဒေါ်လာဘီလီယံ50ဘူးထိတန်ဖိုးရှိမဲ့အခွန်25ရာခိုင်နှုန်းတိုးကောက်မဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ကချမှတ်လိုက်ပြီးဖြစ်ပါတယ်။ဒါအပြင်ကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတစ်ခုအကြားကုန်သွယ်ရေးဆိုင်ရာငင်းပေါင်းမှုတွေကိုပိုပြီးဆိုးသွားစေမှာပါ။သူ့အယူဆအားဖြင့်ဒီလိုနိုင်ငံရဲ့ကုန်သွယ်ရေးဆိုင်ရာမျှတမှုမရှိတဲ့လုပ်ကိုင်ပုံတွေလို့သတ်မှတ်တဲ့အပေါ်အရေးယူလှုံ့ဆော်မယ်လို့ကတိပေးထားတာကိုသမ္မတထရမ့်ကတောက်ကြနေမှာအကောင့်ထဲဖော်လိုက်တာပါ။ကုန်ထုတ်လုပ်မှုဆိုင်ရာအရေးပါတဲ့နည်းပညာတွေပါရှိတဲ့ကုန်ပစ္စည်းတွေပေါ်အခွန်တွေတိုးပြီးချမှတ်လိုက်တာဖြစ်ပါတယ်။ဒီအခွန်တွေဟာအမေရိကန်နည်းပညာနဲ့အမေရိကန်ညာနာထုတ်ကုန်တွေတရုတ်နိုင်ငံကိုမမျှမတနဲ့လွှဲပြောင်းရတာမျိုးထပ်မဖြစ်အောင်တားဆီးရေးမရှိမဖြစ်လိုအပ်ပါတယ်။ဒါဟာအမေရိကန်တွေရဲ့အလုပ်ကိုင်တွေကိုအကာအကွယ်ပေးမှဖြစ်ပါတယ်လို့အင်ပီရိုထုတ်ပညာတစ်ခုမှသမ္မတထရမ့်ကပြောထားပါတယ်။တရုတ်ကုသံရောင်းဝယ်ဌာနပြောခွင့်ရသူကအမေရိကန်ဟာကုန်သွယ်ရေးစစ်ပွဲဖြစ်အောင်မီးထိုးလိုက်ပြီလို့ပြောပါတယ်။အလားတူပမာဏနဲ့ပြင်းထန်မှုနဲ့အညီအခွန်ဆိုင်ရာရည်ရွယ်လှုံ့ဆော်ချက်တွေကျွန်တော်တို့ချက်ချင်းချမှတ်ပါမယ်။စီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာအရင်ဆွေးနွေးထားတာတွေအလုံးအခုတည်ရောက်မှုမရှိတော့ပါဘူးလို့ပြောခွင့်ရကိုကိုကားပြီးစင်ဝါသတင်းဌာနကဖော်ပြပါရတယ်။ဒီအုပ်ဖက်ကလည်းလက်တော့များအခွန်ချမှတ်မဲ့ဒေါ်လာ50ဘီလီယံဘူးအမေရိကန်ထုတ်ကုန်စည်းရုံးကိုပြုစုထားပြီးဖြစ်ပါတယ်။အဲ့ဒီအထက်မှာသမ္မတထရမ့်ကိုထောက်ခံတဲ့ဂျေးလက်ဒေတာကမဲဆန္ဒရှင်အများအပြားကိုထိခိုက်စေမဲ့စိုက်ပျိုးရေးထုတ်ကုန်တွေပါဝင်ပါတယ်။
မက္ကဆီကိုနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုနယ်စပ်ကနေတရားမဝင်ဖျက်ချော်ဝင်ရောက်လာတဲ့မိသားစုတွေဖမ်းဆီးရမှာကလေးတွေနဲ့မိဘတွေကိုတီးတန့်ခွဲထားပြီးအရေးယူမှုအတွက်ဒီမိုကရက်ဘက်ကိုပဲသမ္မတထရန့်ကပြစ်တင်ဖို့ဆက်ပြီးကြိုးပမ်းနေပါတယ်။တောက်ချာနေကရေးသားထားတဲ့သူ့ရဲ့ Twitter အကောင့်မှာမိသားစုတွေကိုခွဲထုတ်အရေးယူတာဟာဒီမိုကရက်တွေရဲ့ရက်စက်တဲ့ဥပဒေပြုရေးအစီအစဉ်ဖြစ်တယ်လို့သမ္မတထရန့်ကပြစ်တင်ရေးသားခဲ့ပါတယ်။တကယ်တမ်းမှာတော့အထက်နဲ့အောက်လွှတ်တော်မှာထရမ့်ရဲ့ Republican Party ကအဓိကစိုးမိုးထားတာဖြစ်တယ်လို့မိဘတွေနဲ့ကလေးတွေကိုခွဲခြားထားဖို့လိုအပ်တယ်ဆိုတဲ့ဥပဒေပြဋ္ဌာန်းချက်မျိုးလည်းမရှိပါဘူး။မိသားစုတွေကိုခွဲထုတ်ဖို့မူဝါဒကိုထရမ့်အစိုးရကသာချမှတ်အကောင့်ထဲပေါ်နေတာသာဖြစ်ပါတယ်။ April ကအစိုးရရှေ့နေချုပ် Jeff Sessions ကိုတိုင်ကြေညာခဲ့တဲ့အထက်မှာ American ပြည်ထောင်စုတဲကိုနေဆက်ကနေတရားမဝင်ဖျက်ချော်ဝင်ရောက်လာသူတွေအပေါ်လုံးဝခွင့်လွှတ်မှာမဟုတ်ဘူးဆိုတဲ့ Zero Tolerance မူဝါဒကိုပြောသွားတာပါ။အခုလိုသမ္မတထရန့်ရဲ့မှတ်ချက်ပေးရေးသားမှုဟာလူဝင်မှုကြီးကြပ်ရေးဥပဒေကြမ်းကိုအောက်လွှတ်တော်မှာညှိနှိုင်းနေတယ်ဆိုတဲ့အချက်အလက်အသေးစိတ်အပြင်ကိုပေါက်ကြားခဲ့ပြီးတဲ့နောက်မှာထွက်ပေါ်လာတာဖြစ်ပါတယ်ရှင်။
ဒီ American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9683တိုင်းဒိုမီတာ48 kHz 6753နဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့ဖိုင်ဒိုမီတာ20 25 30တို့ကနေဖမ်းယူနိုင်ပါသေးတယ်။
ဒီဝေကနေစနေမနေ့ဖက်တရီမြောက်ကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဇွန်လ15ရက်တောက်ကြနေကကန်နဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေမှာဥရောပထိပ်သီးနှစ်သင်းဖြစ်တဲ့အုပ်စုဘီကပေါ်တူဂီနဲ့စပိန်တို့အတိတ်နဲ့ချင်းပိုင်ကစားပြီးတဲ့နောက်တစ်ဖက်3-0စီနဲ့တည်ကြသွားပါတယ်။ပွဲစားပြီး4မိနစ်အတွင်းမှာပဲပေါ်တူဂီအသင်းပယ်နယ်တီရပြီးရော်နယ်ဒိုကံပြွန်းလာကြောင်းအဖွင့်ဂိုးအရင်ရသွားပါတယ်။ဒီဂိုးဟာလက်ရှိအချိန်ထိကစားပြီးသမျှပွဲတွေအမြန်ဆုံးရတဲ့ဂိုးဖြစ်သွားပါပြီ။အဲဒီနောက်24မိနစ်မှာစပိန်တို့ခြေပါဂိုးကိုကော့စတာကသွင်းယူပါတယ်။ပထမပိုင်း44မိနစ်မှာဘော်နယ်ရူဘက်ကန်သွင်းတဲ့ဘောလုံးကိုစပိန်ကိုယ်သမားဒူဂီယာဖမ်းလိုက်ပေမဲ့အပိုင်မမိလိုက်ပဲဝင်သွားတာကြောင့်ပေါ်တူဂီကဒုတိယဦးဆောင်ဂိုးပြန်ရသွားပါတယ်။ဒုတိယပိုင်းစပြီးတဲ့နောက်55မိနစ်မှာကော့စတာကပဲစပိန်အတွက်ဒုတိယချေပါဂိုးကိုသွင်းယူပါတယ်။နောက်3မိနစ်အကြာ58မိနစ်မှာစပိန်အတွက်တတိယဂိုးနဲ့ဦးဆောင်ဂိုးကိုနာချိုကသွင်းယူပါတယ်။အဲဒီနောက်နိုင်ဝဲကြာ88မိနစ်မှာတော့စပိန်ဂိုးစီးအပြင်ဘက်လေးနားမှာပေါ်တူဂီအသင်းရတဲ့ပြစ်ဒဏ်ဘောကိုရိုနယ်ဒိုကတိုက်ရိုက်ကန်သွင်းပြီးခြေပါဂိုးနဲ့တူဟက်ထရစ်ဂိုးသွင်းယူလိုက်တာကြောင့်တစ်ဖက်3-0စီနဲ့အဆုံးသတ်သွားတာပါအစောပိုင်းကကြိုင်တဲ့အိုဆူအေကာအီဂျင်နဲ့ဥရုဂွေးပွဲမှာဥရုဂွေးကတကူဂိုးမရှိနဲ့နိုင်ပါတယ်ဥရုဂွေးအတွက်တလုံးလီတို့အနိုင်ဂိုးကို89မိနစ်မှာဂီမန်နက်စ်ကသွင်းယူတာပါအိုဆူဘွေကမော်ရိုကိုနဲ့အီရန်ပွဲမှာတော့မိနစ်90ပြည့်ပြီးနာကျင်အချိန်ပူ6မိနစ်ပေးတာမှာ9မိနစ်အရောက် မော်ရိုကိုအသင်းကဘူဟာဒူးကိုကိုကိုသွင်းမိတဲ့အတွက်အီရန်အသင်းကတကူကူမရှိနဲ့နိုင်ရသွားပါတယ်။ဇွန်လ16ရက်နေ့မှာကံမဲ့ပွဲတွေကတော့အုပ်စုစီကပြင်သစ်နဲ့ဩစတြေးလျအုပ်စုဒီကအာဂျင်တီးနားနဲ့အိုက်စလန်အုပ်စုစီကပီရူးနဲ့ဒိန်းမတ်ပွဲတွေဖြစ်ပါတယ်။
ရေရှည်ပြဿနာဖြစ်ရှိနေတဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာအကြက်တဲကိုဖြေရှင်းဖို့မြန်မာအစိုးရရဲ့ကြိုးပမ်းအားထုတ်မှုတွေကိုထိုင်းအစိုးရကထောက်ခံကြောင်းချစ်ချင်ရေးခီးစဉ်ဖြစ်ထိုင်းနိုင်ငံကိုရောက်ရှိနေတဲ့မြန်မာသမ္မတဦးဝင်းမြင့်နဲ့ကြာသာပတေးနေ့ကပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာထိုင်းဝန်ကြီးချုပ်ပရာရွတ်ချန်အိုချာကပြောကြားခဲ့ပါတယ်။ဒါ့အပြင်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းဖို့နဲ့ကုလသမဂ္ဂအေဂျင်စီတွေနဲ့ပုံမပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရရဲ့ကြိုးပမ်းချက်တွေကိုလည်းပရာရွတ်ကချီးကျူးပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့ဒေသခံအတိုင်းဝိုင်းတွေကြားအပြုသဘောဆောင်ခိုင်မာတဲ့ဆက်ဆံရေးနဲ့အချင်းချင်းအပြန်အလှန်ကူညီနိုင်ဖို့အတွက်ဖွံ့ဖြိုးရေးအစီအစဉ်တွေကိုအကောင့်ထည့်ဖော်ရမှာထိုင်းအစိုးရအနေနဲ့အဆင်သင့်ရှိနေကြောင်းဝန်ကြီးချုပ်ကဆိုပါတယ်။မြန်မာသမ္မတဦးဝင်းမြင့်ဘက်ကတော့ရိုဟင်ဂျာပြည်ထနာကိုတိုက်ရိုက်ထုတ်ဖော်ပြောကြားခြင်းမရှိခဲ့ပေမဲ့ခေါင်းဆောင်နှစ်ဦးဆွေးနွေးပွဲမှာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးမြင့်တင်ဖို့ကိစ္စပါဝင်ခဲ့တယ်လို့ဆိုပါရယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုမြန်မာဆိုရဘက်ကတရားဝင်အတိအမှတ်ပြုထားခြင်းမရှိပါဘူးဒါအပြင်ထိုင်းဆိုရကိုလည်းဘင်္ဂလီလိုပဲခေါ်ဖို့မြန်မာဆိုရကတိုက်တွန်းခဲ့ပါရယ်ထိုင်းနိုင်ငံမှာကျင်းပတဲ့ရှစ်ချိန်မြောက်အေယာဝတီကြောက်ဖျားမဲခေါင်စီးပွားရေးပူးပေါင်းဆောင်ရွက်ရေးနည်းပြဟာထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့သုံးရကြာခီးစဉ်ဖြစ်သမရဦးဝင်းမြင့်ကရောက်ရှိနေတာဖြစ်ပါတယ်ထိပ်သီးအစည်းအဝေးပွဲကိုလာအိုစ်ဗီယက်နမ်နဲ့ကမ္ဘောဒီးယားနိုင်ငံကခေါင်းဆောင်တွေလည်းတက်ရောက်နေကြပါတယ်ရှင
်အာဖဂန်နစ္စတန်နိုင်ငံရှိဝဲနေဆက်မှာတရားမဝင်ပါကစ္စတန်တာလီဘန်ဖွဲ့ရဲ့ခေါင်းဆောင်ကိုအမေရိကန်ဝေရင်းရင်ကနေလုံခဲ့တဲ့တင်ပတ်မှာဒုံးကျည်နဲ့တိကျတုတ်တင်လိုက်တယ်လို့အာဖဂန်သမ္မတအက်ရှရက်ဂါနီကအိန္ဒိချင်းပါကစ္စတန်ခေါင်းဆောင်တွေကိုတောက်ကြနေကတယ်လီဖုန်းဆက်ပြီးအတည်ပြုပြောဆိုပါတယ်။ခုနပြည်နယ်မှာဗိုလ်ထူးနေနောင်မိုင်းကဒရုန်းယာဉ်နဲ့တိုက်ခိုက်တာမှာမူလာဖာစ်လူလာတည်ဆုံသွားတယ်လို့အမိမဖော်တဲ့အမေရိကန်တာဝန်ရှိသူတူက VOA ကိုအတည်ပြုပြောဆိုပြီးနောက်တည့်မှာပါကစ္စတန်ရဲ့အခုအတည်ပြုချက်ထွက်လာတာပါ။မူလာဖာစ်လူလာဟာပါကစ္စတန်တာလီဘန်လို့အများအပြားသိကြတဲ့ Tehrik e Taliban Pakistan TTP အဖွဲ့ရဲ့ခေါင်းဆောင်ဖြစ်ပါတယ်။ပါကစ္စတန်စီဝူစီချုပ်ဗိုလ်ချုပ်ကြီးကာမာဂျာဗစ်ဘာဇွာဝန်ကြီးချုပ်နာစီယာအူမာခ်တို့နဲ့စကားပြောပြီးတဲ့နောက်အာဖဂန်သမ္မတဂါနီကဖာဇလူလာကိုတုတ်တင်နိုင်တာဟာအာဖဂန်လူမျိုးရင်းဆိုင်ရာအေဂျင်စီတွေဦးဆောင်တဲ့လူကိုယ်တိုင်စုံစမ်းထောက်လှမ်းမှုတွေကိုမနာမနေလုပ်တာကြောင့်ဖြစ်တယ်လို့ထွတ်တာမှရေးပါတယ
်။ပါကစ္စတန်နဲ့ဆက်လုံခြုံရေးစခန်းတွေကိုအာဖဂန်စ္စတန်အခြေစိုက်အကြမ်းဖက်သမားတွေစီးနင်းဝင်ရောက်တိုက်ခိုက်ပစ်ခတ်မှုကြောင့်စစ်သား3ဦးတေဆုံးခဲ့တယ်လို့ပါကစ္စတန်ဘက်ကပြောပါတယ်။ပါကစ္စတန်နိုင်ငံဝါဇီရစ်စတန်ခရိုင်မြောက်ပိုင်းနယ်စပ်ကလုံခြုံရေးစခန်းတွေကိုအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့ပါတယ်။စစ်တပ်ရဲ့ကြေညာချက်ထဲမှာတော့လုံခြုံရေးတပ်တွေကကျူးကျော်ဝင်ရောက်စီးနင်းတိုက်ခိုက်သူတွေကိုရဲရဲဝံ့ဝံ့တုံ့ပြန်နိုင်ခဲ့ပြီးအကြမ်းဖက်သမား9ယောက်သေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။အာဖဂန်ရဲ့နယ်စပ်မှာအရှေ2600ကီလိုမီတာနီးပါးရှိတဲ့ခိုင်ခန့်တဲ့ခြံစည်းရိုးကိုပါကစ္စတန်ဘက်ကတည်ဆောက်နေတာပါ။နှစ်နိုင်ငံနယ်စပ်တရားမဝင်ဖြတ်ကျော်မှုနဲ့အကြမ်းဖက်သမားတွေနှစ်ဖက်လုံးကိုစိတ်ဝင်ထိုးဖောက်မှုကိုကာကွယ်တားဆီးဖို့အတွက်ဖြစ်ပါတယ်။အခုလိုနယ်စပ်ခြံစည်းရိုးတိစောက်ရာမှာပါဝင်တဲ့ပါကစ္စတန်စစ်တပ်ကိုလွန်ခဲ့တဲ့နှစ်ခရဲကအာဖဂန်ဘက်ကနေအကြိမ်များစွာလာရောက်တိုက်ခိုက်ခဲ့ကြောင်းပါကစ္စတန်စစ်သား9ယောက်သေဆုံးခဲ့ပြီးအများအပြားလဲဒဏ်ရာရခဲ့ကြောင်းစစ်တပ်အရာရှိတွေကပြောပါတယ်။နယ်စပ်ဖြတ်ပြီးအကြမ်းဖက်တိုက်ခိုက်သူတွေဟာမတရားအသိဖြစ်တဲ့ TTP ခေါ်ပါကစ္စတန်တာလီဘန်အဖွဲ့နဲ့ဆက်ဆံနေပါတယ်။သူတို့တွေဟာဥပဒေထိန်းချုပ်မှုမရှိတဲ့အာဖဂန်နယ်စပ်ကိုအခြေစိုက်စခန်းတွေဖြစ်အသုံးချနေတာပါ။အမေရိကန်စစ်တပ်အရာရှိတွေရဲ့အဆိုအရ TTP အဖွဲ့ဝင်ဟောင်းအများစုဟာအာဖဂန်နစ္စတန်မှာရှိတဲ့ IS စစ်သွေးကြအဖွဲ့နဲ့တွားရောက်ပူးပေါင်းပြီးအရေးပါတဲ့အဆင့်တွေမှာတာဝန်ယူခဲ့ကြပါတယ်။ဂျွန်လ23ရက်နေ့ကဒရုန်းနဲ့တိုက်ခိုက်မှုဟာအမေရိကန်နဲ့ပါကစ္စတန်တွေကိုတေချေအောင်တိုက်ခိုက်ဖို့အမိန့်ပေးခဲ့တဲ့ TTP ခေါင်းဆောင်ဖာဇူလာကိုပြစ်မှတ်ထားခဲ့တာဖြစ်ကြောင်းအမေရိကန်ဘက်ကကြေညာပြီးနောက်တည့်ရက်မနေ့တောက်ကြနေ့ကအခုလိုပါကစ္စတန်နယ်စပ်လုံခြုံရေးစခန်းတွေတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်ရှင
်။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နီယာတို့ကကြေညာခဲ့ကြတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေပြီးတော့အခုနားဆင်နေသလိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာလည်းအသံလွှင့်ချိန်နဲ့တပြိုင်နက်တည်းနားဆင်နိုင်ပါလေအခုသတင်းဆောင်မာတွေကိုစတင်ထုတ်လွှင့်ပေးတော့မှာပါကမ္ဘာဖလားဘောလုံးပွဲနဲ့ငင်းချမ်းရေးဘလို့ဆက်ဆက်တလဲဆိုတဲ့အကြောင်းနဲ့ပါကစ္စတန်ကအမျိုးသမီးတွေကိုစိုင်းကဲစီးရင်ပေးတဲ့တင်တန်းအကြောင်းတွေကိုမတစ်ဆက်ခင်မှာမြန်မာနိုင်ငံဆိုင်ရာသတင်းတွေကိုအရင်ကြားမှာပါဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့မြန်မာနိုင်ငံကဒုက္ခတွေတိုင်းလူလူဟာသူတို့ရဲ့မူလနေရာတွေစီကိုပြန်သွားတင်ကြပြီမဲ့ သူတို့ဟာတိတ်ကိုစိုးရင်ပြပယ်နေကြတယ်လို့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့နိုင်ငံတကာရွှေပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ IOM ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအကြီးအကဲဂျော်ဂျီဂီဂရီက VOE ကိုပြောပါတယ်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒုက္ခသည်တွေအတွက်လိုအပ်တဲ့အကူအညီတွေကိုချက်ချင်းအလင်းမြန်မပေးနိုင်ကြဘူးဆိုရင်စာနာမှုအကူအညီပေးရေးလုပ်ငန်းတွေတိတ်မကြခင်မှာပဲရပ်ဆိုင်းသွားနေတာကြောင့်အန္တရာယ်ကြီးလာတယ်လို့လည်းပြောပါတယ်ဂျော်ဂျီဂီဂရီကိုVOA Studio မှာတရားတွေ့ဆုံမေးမြန်းထားတဲ့ကိုကျော်သိန်းကအပြည့်စုံကိုပြောပြပါလိမ့်မယ်ခင
်ဗျ။မြန်မာနိုင်ငံမှာ2019ခုနှစ်ဩဂုတ်လကအကြမ်းဖက်အခြေအနေတွေဖြစ်ပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနဲ့အဲဒီမှာအရင်ကတည်းကရှိနေတဲ့ဒုက္ခသည်တွေစုစုပေါင်းတန်းကျော်ဆိုတာကိုအကူအညီပေးနေတဲ့နိုင်ငံတကာအဖွဲ့တွေ IOM နဲ့အပါအဝင်ပါအဲဒီဒုက္ခသည်တွေကိုသူတို့မူရင်းနေရာတွေစီပြန်ပို့ရေးလုပ်ငန်းစဉ်အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမင်းကြီးယုံ UNHCR ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP နဲ့မြန်မာအစိုးရကြားမကြသေးခင်ကသဘောတူလက်မှတ်ရေးထိုးထားပါတယ်။ဒါပေမဲ့အဲ့ဒီသဘောတူညီချက်ထဲမှာနိုင်ငံသားဖြစ်ရေးနဲ့ပတ်သက်ပြီးမပါတာကြောင့်ဒုက္ခသည်တွေကဘဝင်မကြဘူးဆိုတဲ့သတင်းတွေကထွက်ထားတာပါ။မစ္စတာဂီဂိုရီကတော့စကမ်းတွေကဒုက္ခသည်တွေနဲ့သူကိုယ်တိုင်စကားပြောဘူးသမျှမူလနေရာတွေစီကိုပြန်ရေးအပေါ်မတူတဲ့အမြင်တွေကိုကြားထားရတယ်လို့ပြောပါတယ
်။ Everyone I speak to generally speaking wants to go backThey want to go back to where they came from.
ကျွန်တော်စကားပြောဖို့သမျှဒီတွေကရေဘူးရပြောရရင်ပြောင်းကျင်ပါတယ်။သူတို့နေရာတွေစီကိုပြောင်းကျင်ကြပါတယ်။ဒါပေမဲ့သူတို့ဟာတိတ်ကိုစိုးရင်ပူပန်နေကြတာပါ။သူတို့ပြန်နိုင်ဖို့အတွက်ဖြစ်စေခြင်းတဲ့အခြေအနေတွေရှိနေပါတယ်။အဲ့ဒီကပထမဆုံးအချက်ကဘေးကင်းရေးနဲ့လုံခြုံရေးပါ။အဲ့ဒီအခြေခံလူခွင့်ရေးကိုအာမခံချက်မပေးဘဲနဲ့ဘယ်သူမှမပြောင်းကျင်ကြပါဘူး။တခြားစိုးရင်ချက်တွေလိုလားချက်တွေကတော့လွတ်လပ်စွာရွှေ့ပြောင်းသွားလာနိုင်ခွင့်အတမွေးဝမ်းကြောင်းခွင့်အပြင်ဝင်ငွေရှိအောင်လုပ်နိုင်ရေးနဲ့ဆက်ဆက်တာတွေစတဲ့အခြေခံလိုအပ်ချက်တွေပဲဖြစ်ပါတယ်
။ဒုက္ခသည်တွေအတွက်လိုအပ်တဲ့ရမုံငွေကိုနိုင်ငံတကာအစိုးရတွေကအကူအညီပေးနေကြတာဖြစ်ပြီးလက်ရှိအချိန်ထိလုံလောက်တဲ့ရမုံငွေကိုရသေးတာမဟုတ်ပါဘူး။ဒါအပြင်အခုအချိန်ဟာဘင်္ဂလားဒေ့ရှ်မှာမုတ်တုံရာသီဝင်နေပြီဖြစ်တာကြောင့်မိုးတံလီတံခံစားရတဲ့ဒုက္ခသည်တွေအတွက်အကူအညီတွေကပိုးပြီးအရေးကြီးလိုအပ်နေပါတယ်။မစ္စတာဂီဂိုရီကလည်းအကူအညီတွေအခုချက်ချင်းကိုလိုအပ်နေတယ်လို့ရေရှည်ခိုင်မာတဲ့အကူအညီတွေကိုလိုအပ်နေတာဖြစ်တယ်လို့ပြောပါတယ်
။ It is important to understand that there are many emergencies happening around the world. So in a way we're competing for attention. We are
ကမ္ဘာတစ်ဝှမ်းမှာရေပေါ်ခြေနေတွေအများကြီးဖြစ်နေတယ်ဆိုတာကိုနားလည်ဖို့အရေးကြီးပါတယ်။ဆိုတော့ကျွန်တော်တို့ဟာတနည်းအားဖြင့်အာရုံစိုက်ခံရဖို့ရန်ပုံငွေရဖို့ပြိုင်ဆိုင်နေရတယ်လို့ဆိုရမှာပါ။ဒါပေမဲ့ရန်ပုံငွေပမာဏတိတိတတ်တာကိုတိတ်မကြခင်မှာမရနိုင်ဘူးဆိုရင်လုပ်ငန်းတွေရပ်သွားမှာဖြစ်ပြီးတော့ဒါအတိတ်ကိုအရေးကြီးတဲ့အကြောင်းကျွန်တော်မပြောဘူးဆိုရင်ကျွန်တော်ဟာကျွန်တော်တာဝန်ကိုမကျေပြွန်ရကြပါလိမ့်မယ
်ဒီဒုက္ခသည်တွေကသူတို့ကိုယ်သူတို့ရိုဟင်ဂျာလို့ခေါ်ဆိုကြတယ်လို့ IOM အပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလည်းအဲ့ဒီအတိုင်းပဲခေါ်ဝေါ်ပြောဆိုပါတယ်ဒါပေမဲ့ဒီအသုံးအနှုန်းကိုမြန်မာဆိုရကို၌ကအတိမတ်မပြုတယ်လို့မြန်မာနိုင်ငံတွင်းမှာလည်းဒီအပေါ်သဘောထားကတိတ်ကိုအငင်းပွားပွဲဖြစ်နေတာပါဒါနဲ့ပတ်သက်ပြီးသူတို့ရဲ့ရည်တည်ချက်ကတော့တိတ်ကိုရိုးရှင်းပါတယ်လို့မစ္စတာဂီဂိုရီကပြောပါတယ
် We care very little about the terms. We care about the people. What we see in front of us is a unfolding tragedy.
ဟောတုံးဆွဲတဲ့အပေါ်ကျွန်တော်တို့အာယုံမဆိုင်တလောက်ပါပဲ။ကျွန်တော်တို့အာယုံတွေကလူတွေကိုပါကျွန်တော်တို့ရှေ့မှာမြင်နေရတာကမျောလင်းချက်ကင်းမဲ့ပြီးကျွန်တော်တို့အကူအညီကိုလိုအပ်နေတဲ့ဘေးဒုက္ခကြုံနေရလူတွေဖြစ်ပါတယ်။သူတို့ကိုအခြေခံအထောက်ပံ့တွေချက်ချင်းကိုလိုအပ်နေတဲ့ရေးကြည့်အကူအညီတွေပေးနိုင်နေသမျှခင်ဗျားတို့ဘလို့ပဲခေါ်ခေါ်ကျွန်တော်တို့အလေးမထားပါဘူးကျွန်တော်တို့ကလူကိုပဲအလေးထားပါတယ်အဲ့ဒီလူတွေကိုအကူအညီပေးဖို့ကိုပဲအလေးထားပါတယ
် IOM အဖွဲ့ဟာကုလသမဂ္ဂလက်အောက်ခံ UNICEF အပါအဝင်တခြားအဖွဲ့အစည်းအမျိုးမျိုးနဲ့လက်တွဲပြီးဒုက္ခသည်တွေအတွက်လိုအပ်တဲ့တောက်ရည်သုံးရည်ရရှိဖို့တန်ရှင်းရေးနဲ့ကျန်းမာရေးဆိုင်ရာတွေတောင်မကအသက်မွေးဝမ်းကြောင်းရည်နဲ့အင်းရှင်ဘင်္ဂလားဒေ့ရှ်လူမှုဝန်ဝိုင်းအတွက်လည်းကူညီလှူဆောင်ပေးနေတယ်လို့မစ္စတာဂျော်ဂျီဂီဂိုရီကပြောပါတယ်ခင်ဗျာ
။ကိုကျော်သိန်းကျေးဇူးတင်ပါတယ်။2016ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့ ARSA အဖွဲ့ကျူးလွန်ခဲ့တဲ့အကြမ်းဖက်ကိစ္စရမျိုးနောက်ပိုင်းမှာထပ်ပြီးတော့မပေါ်ပေါ်ရအောင်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အညီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်အကာအကွယ်ပေးဖို့ပြည်ခိုင်ဖြိုးပါတီအမတ်တူကလွှတ်တော်မှာအဆိုပြုတင်သွင်းလာမနေ့တုန်းကလွှတ်တော်မှာဆုံးဖြတ်ခဲ့ပြီးတော့ထောက်ခံသူတွေများလာကြအောင်အဲ့ဒီအဆိုကိုအတည်ပြုလိုက်ပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတော့ကိုဇော်ထက်တင်ပြပါလိမ့်မယ်။
တရားဥပဒေစိုးမိုးပြီး နိုင်ငံတွင်းမှာကြမ်းဖက်တိုက်ခိုက်တာတွေအထူးသဖြင့်ရခိုင်ပြည်နယ်မှာအာဆာအဖွဲ့ရဲ့ကျူးလွန်ခဲ့တာတွေကိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဖော်ထုတ်ပြီးလိုအပ်တဲ့အကာအကွယ်တွေပြုလုပ်ပေးဖို့ပြောပွဲမဲဆန္ဒနယ်စွတ်တော်ကိုယ်စားလှယ်ဦးတောင်ဝေးတင်သွင်းတဲ့အဆိုကိုဒီနေ့ပြည်သူ့စွတ်တော်မှာကိုယ်စားလှယ်18ဦးဆွေးနွေးခဲ့ပြီးထောက်ခံသူများရဲ့အတွက်အဆိုကိုအတည်ပြုလိုက်ပါတယ်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့လိုအပ်ကြောင်းကိုပြောပွဲမဲဆန္ဒနယ်ပြည်သူ့စွတ်တော်ကိုယ်စားလှယ်ဦးတောင်ဝေးကဒီနေ့စွတ်တော်မှာအခုလိုပြောခဲ့ပါတယ်
ကျွန်တော်ရဲ့ဆိုတာနိုင်ငံတော်ဝန်လုံးအကြမ်းဖက်မှုတိုက်ခိုက်မှုမခံရစေရေးအတွက်အကြောင်းချက်ပါသလိုအထူးအဖြစ်ရခိုင်ပြည်နယ်မှာထပ်မံမဖြစ်ပေါ်စေဖို့ဆိုတဲ့အချက်ပါပါတယ်။ကျွန်တော်ရဲ့သဘောထားကတော့နံပါတ်1ထုတ်ပြန်ထားတဲ့ကြမ်းဖက်တိုက်ဖြတ်ရေးဥပဒေနဲ့အညီနိုင်ငံတကာအဖွဲ့အစည်းတွေနဲ့အမျိုးသားရေးသတိရှင်ပြီးတော့ပူးပေါင်းကာအာဆာကြမ်းဖက်အဖွဲ့နဲ့နောက်ွယ်ကကြိုးကန်လူများကိုဖော်ထုတ်ရှင်းလင်းဖို့နှစ်ချက်သိမ်းလိုက်တဲ့အထူးဥပဒေများနဲ့အသစ်ပြဋ္ဌာန်းလိုက်တဲ့နိုင်ငံသားများရဲ့လူပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လူပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကာကွယ်ပေးဥပဒေတို့ကိုလည်းအကြမ်းဖက်မှုမှာပြည်သူလူထုကိုထိရောက်စွာကာကွယ်ပေးနိုင်အောင်ပြန်လည်သုံးသပ်ဖို့နံပါတ်3အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်များနဲ့အညီအားလုံးပေါင်းစပ်ညှိနှိုင်းအပြည့်အစုံဆောင်ရွက်ပေးဖို့သဘောထားရှိပါတယ်
ရခိုင်ပြည်နယ်အတွင်းမှာတည်ငြိမ်အေဂျင့်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုဆောင်ရွက်ဖို့အမျိုးသားအစည်းအဝေးတည်ရအနေနဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်တည်ရဖွဲ့စည်းဖို့ဆိုတဲ့သမရယုံရဲ့ကြေညာချက်မှာနိုင်ငံသားတအူးပါဝင်တဲ့ကိစ္စနဲ့ပတ်သက်ပြီးပြည်ခိုင်မျိုးပါတီအမတ်တအူးကကန့်ကွက်တဲ့ရေးကြီးအဆိုကိုခုလ17ရက်ကစစ်တော်အမတ်22ဦးပြည်သူ့စစ်တော်မှဆွေးနွေးခဲ့ကြပါတယ်အဲ့ဒီအဆိုကိုမဲခွဲဆုံးဖြတ်ခဲ့ပြီးကန့်ကွက်သူများတဲ့အတွက်စစ်တော်ကအတိမပြုခဲ့ပါဘူးဒီနေ့ဆွေးနွေးခဲ့တဲ့ရခိုင်ကိစ္စကိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုရဆိုတဲ့ဦးတောင်အေးရဲ့အဆိုကိုတော့သဘောတူခဲ့သူတွေများခဲ့ပါတယ်။ရှမ်းပြည်နယ်ကလောင်မင်းဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါ်ပြုံးကေတီနိုင်ကထောက်ခံတဲ့သူ့ရဲ့အမြင်ကိုအခုလိုပြောပါရစေ
။ရန်ချူဆိုပါတယ်ဆိုတော့ကျန်းဖက်မှုတိုက်ချက်မှုပေါ့နော်။ဒီ2014ခုနှစ်ကျန်းဖက်မှုတိုက်ချက်ရေးဥပဒေတုံးပြီးတော့နိုင်ငံတကာနဲ့လည်းပူးပေါင်းပြီးတော့ပေါ့။အဲဒီဥပဒေထဲမှာလည်းပဲအကုန်ပါပါတယ်။ဒီရခိုင်အေးကိစ္စပြီးတဲ့နောက်မှာနိုင်ငံတကာ PR ကိုရင်ဆိုင်နေရတယ်လေ။မြန်မာနိုင်ငံကပထဝီနေထားရလည်းပဲအာရုံစိုက်ခံရတဲ့နိုင်ငံဖြစ်လာတာပေါ့နော်။အဲဒီကဘာအင်အားကြီးနိုင်ငံတွေနဲ့လည်းပဲဒါဆက်ဆံရမှာပေါ့။ဒီနိုင်ငံသားကြီးမူဝါဒနဲ့တပတ်တန်းပြန်ဆက်ဆံရင်းနီလန်းကောင်းစီလို့ပြောတယ်။ကိုကလည်းစနစ်ချက်ရှိတာဘူးလို့ဥပဒေကြောင်ပေါ်မှာညီညွတ်အောင်အဆောင်ရနိုင်ပါမှ။ဒီတရားဥပဒေစိုးမိုးရေးကလည်းခိုင်မာပါမှ။အဲ့ဒါမှပဲအဆောင်ရမှုကအကျိုးဖြစ်ပေါ်နိုင်တယ်။
ပြည်သူ့စွတ်တော်မှာတင်သွင်းခဲ့တဲ့အဆိုပြုမှာအတိုက်ခံပါတီတွေအပြန်အလှန်ကန့်ကွက်တာရှိခဲ့ပေမဲ့ဦးတောင်အေးဒီနေ့တင်သွင်းတဲ့အဆိုကိုသဘောမတူတဲ့သူမရှိတဲ့အတွက်စွတ်တော်ကအတည်ပြုလိုက်ပါတယ
်။ဆောရရှင်များရှင်မြန်မာနိုင်ငံအနှံ့ဒီရဲ့ပိုင်းတွေအတွင်းမိုးသဲထန်မှုတွေကြောင့်ရေဘေးဒဏ်ကြုံရတယ်လို့နောက်ဆက်တွဲစမ်းမကြီးပြဿနာတွေပေါ်လာမှာကိုလည်းသတိပေးနေပါတယ်။မကြသေးခင်တုန်းကလည်းရန်ကုန်မြို့မှာအမိုက်ပုံမီးပေးကြောင့်အရေးပေါ်အခြေအနေကြုံရတဲ့အချိန်မှာတုံ့ပြန်ဆောင်ရွက်မှုတွေအပေါ်မေးခွန်းတွေလည်းထွက်ပေါ်ခဲ့တာပါမြန်မာနိုင်ငံမှာရေဘေးမီးဘေးမုန်တိုင်းနဲ့ငလင်းတွေလိုသဘာဝနဲ့လူကြောင့်ဖြစ်ရတဲ့ကပ်ဘေးဒဏ်တွေကြုံရတဲ့အခါစီမံခန့်ခွဲမှုတွေမှာဘယ်လိုအားနည်းချက်တွေရှိနေပါလဲကပ်ဘေးအနေနဲ့ကြိုတင်ကာကွယ်ရေးနဲ့အချိန်မီတုံ့ပြန်ဖြေရှင်းနိုင်အောင်ဘာတွေလုပ်ဖို့လိုအပ်နေသလဲစရာတွေကို VOA စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-3-2-3-2-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ညနေညဓာတ်ရိုက်လေးလိုက်စီစဉ်ကပြုလုပ်ပါတယ်ရှင်
။နိုင်ငံကသတင်းတွေကိုဆက်ပါမယ်ပါကစ္စတန်နိုင်ငံပန်ဂျပ်ပြည်နယ်မှာအမျိုးသမီးတွေအတွက်စွမ်းရည်မြင့်တင်ရေးအစီအစဉ်တစ်ပိတ်တစိုက်တစ်ပိုင်းအဖြစ်အမျိုးသမီးတွေကိုမော်တော်ဆိုင်ကယ်စီးတင်ပေးရင်းနဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့လိင်ပိုင်းဆိုင်ရာနှောက်ယှက်စော်ကားမှုပညာပေးအစီအစဉ်တစ်ခုဖြစ်တဲ့ Women's on Wheels ဆိုတဲ့လှုပ်ရှားမှုတစ်ခုကိုပြည်နယ်အစိုးရကနှစ်နှစ်စီမံကိန်းနဲ့လုပ်နေပါတယ်ဒီလှုပ်ရှားမှုမှာဘယ်လူတွေကစိတ်ဝင်စားပါဝင်လှုပ်ရှားနေကြသလဲဆိုတာကို VO သတင်းတော့မာရီယာမာဒိုင်လိုပေးပို့တဲ့သတင်းကို Map Computer တင်ပြပါလိမ့်မယ်
ပါကစ္စတန်နိုင်ငံမှာကရာချီမြို့ပြည်ရင်ဒုတိယအကြီးဆုံးမြို့ဖြစ်တဲ့လာဟောမှာတန်းရမော်တော်ဆိုင်ကယ်အသစ်တွေကိုဂုံယူဝစ်ကြွားစွာနဲ့စီးနေကြတဲ့မျိုးသမီးတွေကတော့လူမှုအစိုင်းဝိုင်းအတွင်းအမျိုးသမီးတွေအပေါ်ထားတဲ့အမြင်တွေကိုစိတ်ခေါ်လိုက်ကြပါပဲ။အခုလှုပ်ရှားမှုမှာပါဝင်ရတဲ့အတွက်တိတ်ကိုစိတ်လှုပ်ရှားပျော်ရွှင်ရတယ်လို့နာဂီနာဝက်ဆင်းကပြောပါတယ
်။ I am so excited because I am riding the bike right now and
ဒီဆိုင်ကယ်စီးနေရလို့ကျွန်မအရင်ကစိတ်လှုပ်ရှားပါတယ်။လမ်းပေါ်မှာအခုလိုစီးရကျွန်မအတွက်ပထမဆုံးတွေ့ကြုံပါပဲ။
အခုလိုဆိုက်ကယ်စီးတက်သွားတာကသူ့အတွက်ရောတခြားမျိုးသမီးတွေအတွက်ပါကြီးမားတဲ့အပြောင်းလဲဖြစ်စေလိမ့်မယ်လို့နာဂီနာကပြောပါတယ
် We becoming the independent and we can do everything which we want otherwise
ဒီမှာတော့လွတ်လပ်လာစေပြီးတော့ကိုလုံးချင်တာဘာမှမဆိုလွတ်လာနိုင်စေပါတယ်ဒီလိုမဟုတ်ရင်တခြားသူတွေပုံမှန်ပဲမိခွန်နေရမှာပါ
အမျိုးသမီးတွေအလို့သမားစည်းကွက်ထဲဝင်ရောက်လုပ်ကိုင်နိုင်စေဖို့အတွက်သူတို့ကိုစွမ်းရည်မြင့်တင်ပေးလိုတဲ့အကြောင်းပါကစ္စတန်အစိုးရရာရှိတွေကပြောပါရယ်။သိပ္ပံကိကလေးလာတွေ့ရှိချက်တစ်ခုမှာတော့ပါကစ္စတန်မှာအမျိုးသမီးတွေရဲ့48ရာခိုင်နှုန်းဟာအထူးသဖြင့်သွားလာရေးအခက်အခဲကြောင့်ဝင်ငွေရတဲ့အလုပ်တွေကိုမလုပ်နိုင်ကြဘူးလို့ဆိုပါရယ
်။ We are giving 3000 bikes. We have trained over 3500 girls in all of
Punjab. ဘတ်ဒ်ဆိုက်ကယ်3000ချပီးပြီးတော့ပန်ချက်ကြီးသားအားလုံးမှာအမျိုးသမီးငယ်3500ကိုသင်တန်းပေးနေပါရယ်။အမျိုးသမီးတပေါင်းလောက်ထိစိုက်ကယ်စီးသွားလာနိုင်ဖို့ဆိုရဲကျွန်တော်ရဲ့ရည်မှန်းချက်ပြည့်မီတဲ့အထိကိုဆက်လုပ်သွားမှာပါ
။တိုက်ချက်ပြည်တယ်မဟာဗျူဟာမြောက်ပြည်ပြည်ပြောင်းလဲရေးဌာနညွှန်ကြားရေးမှူးချုပ်ဆယ်မန်ဆူဖီပြောသွားတာပါ။ဒါဟာရေးပါတဲ့ခြေလက်တရက်ဖြစ်တယ်လို့တက်ကြွလို့ရှားသူနီဂက်ဒက်ကလည်းဒီလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့ချီးကျူးပြောဆိုပါတယ်။
We have seen that women who have got their bikes and have got training and now they are
new to me the cycle တွေရပြီးတင်းနှံတွေတက်ခဲ့ကြတာကိုကျမတို့တွေးကြရပြီးတော့အခုဆိုရင်လမ်းပေါ်ထွက်သွားလာလုတ်ကင်နေကြပါပြီဒါဟာအထူးသဖြင့်ပန်ချက်ပြည်နယ်မှာအမျိုးသမီးတွေအတွေ့တကယ့်ကိုကြီးမားတဲ့အောင်မြင်မှုပါပဲ
ပါကစ္စတန်နိုင်ငံမှာအမျိုးသမီးတွေကိုစိုက်ကယ်နောက်မှာလိုက်စီးတာကိုသာတွေ့ရလေရှိတာဖြစ်ပြီးတော့အခုလိုကိုယ်တိုင်မောင်းတာတွေကိုတော့မြင်ရခဲ့ပါတယ်ရှင
်မကင်ပြူကျေးဇူးတင်ပါတယ်ကမ္ဘာဖလားဘောလုံးပြိုင်ပွဲရဲ့အဖွင့်နေ့ကြေတာပရိနေတုံးကကုလသမဂ္ဂဌာနချုပ်မှာရှိတဲ့နိုင်ငံတကာတန်အမတ်တွေနဲ့နိုင်ငံဆောင်ကသတ္တမဝန်ထမ်းတွေအတူတကွဘောလုံးပွဲဖွင့်ပွဲကိုကြည့်ကြကြပါလေအားကစားနဲ့ငြိမ်းချမ်းရေးဆက်ဆက်မှုရှိတဲ့အကြောင်း VOA ကုလသမဂ္ဂသတင်းတောက်မဂရက်ဘရှာရဲ့သတင်းပေးပို့ချက်ကိုကျွန်တော်တင်ပြပေးပါမယ်။ရုရှားနိုင်ငံမှာအခုကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲဖွင့်ပွဲနေ့တုန်းကအခုနှစ်ပွဲမှာပါဝင်ရှင်ပြိုင်ခွင့်ရတဲ့32သင်းနဲ့တက်ဆိုင်တဲ့နိုင်ငံတွေကကုလသမဂ္ဂတန်တမန်တွေဟာကိုယ့်နိုင်ငံအသင်းရဲ့ဘောလုံးဝတ်စုံတွေကိုဝတ်ဆင်ကြပြီးတော့ရုပ်မြင်သံကြားကတိုက်ရိုက်ထုတ်လွှင့်မှုကိုအတူကြည့်ကြကြပါလေ။ဒီဝတ်စုံတွေနဲ့အုပ်စုတပ်ပုံလည်းသူတို့အတူတွဲရိုက်ခဲ့ကြပါလေ။ပုံမှန်ဆိုလို့ရှိရင်ကုလသမဂ္ဂတန်တမန်တွေရဲ့မျက်နှာတွေဟာအမြဲတမ်းလိုလိုလေးလေးနက်နက်ရှိနေတတ်ကြတာပါ။ဒါပေမဲ့ကမ္ဘာဖလားဘောလုံးဖွင့်ပွဲနေ့မှာတော့သူတို့အားလုံးဟာပြုံးနေကြပါလေ။အဲ့ဒီဖွင့်ပွဲနေ့တုန်းကအင်ရှင်ရုရှားအသင်းကဆော်ဒီအာရေဗျအသင်းကို၅ဂိုးဂိုးမရှိနဲ့အနိုင်ရခဲ့တာပါ။ဘောလုံးအားကစားဟာကမ္ဘာမှာညှဉ်းညွရေးအင်အားတစ်ခုပဲလို့ကုလသမဂ္ဂဆိုင်ရာရုရှားတန်မတ်ဗက်ဆီလီနဗန်ဇီယားကပြောပါတယ
်။ I think the whole UN into a big fan zone.
ကုလသမဂ္ဂတစ်ခုလုံးအခုဘောလုံးပြည့်တတ်တွေဖြစ်ကုန်ကြပြီလို့ထင်ပါတယ်။ဒီလာထဲမှာပို့ပြီးတော့ကောင်းမွန်တာတစ်ခုခုဖြစ်အောင်ကျွန်တော်တို့လုပ်ကြပါလိမ့်မယ်။ဒီလာကတော့ငင်းချမ်းရေးရောဘောလုံးပွဲရောပေါင်းဆက်ပြီးတော့ကျွန်တော်တို့ပျော်ရွှင်ကျေနပ်ကြမယ်။ငင်းချမ်းတဲ့လာပဲဖြစ်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းရုရှားတန်မတ်ကနေပြောသွားခဲ့တာပါ။အားကစားကြောင့်တွစ်ဆုံဆွေးနွေးဖို့ခွင့်လန်းနေပေါ်ပေါက်လာနိုင်တယ်ဆိုတဲ့အကြောင်းကိုတော့တောင်ကိုရီးယားနိုင်ငံမှာမကြာခင်ကကျင်းပခဲ့တဲ့အိုလံပစ်ပွဲကိုဥပမာပေးပြီးကုလသမဂ္ဂဆိုင်ရာတောင်ကိုရီးယားတန်မတ်ချိုတေးယူကပြောပါတယ
် Well as you know Pyeongchang Winter Olympics in February so there's a wonderful opportunity to build peace in the Korean Peninsula
အလုံးကြီးကြတဲ့အတိုင်းပါပဲပြီးခဲ့တဲ့ February လတုန်းကပျုံချန်းဆန်းရည် Olympic ဟာကိုရီးယားကျွန်းဆွယ်ညီညာရေးအတွက်ထူးခြားတဲ့အခွင့်အလမ်းတစ်ရပ်ဖြစ်ခဲ့ပါတယ်ဒါကိုကြည့်ချင်းအဖြစ်အကစားဟာညီညာရေးတည်ဆောက်တဲ့နေရာမှာဘလောက်အရေးကြီးတဲ့နေရာကပေါင်းနေတယ်ဆိုတာသိသာပါတယ်အဲဒါကြောင့်အခုရုရှားနိုင်ငံကကမ္ဘာဖလားပွဲဟာလည်းကမ္ဘာညဉ့်ဉန်ရေးအတွက်စွမ်းဆောင်နိုင်မဲ့အခွင့်အလမ်းတွေဖြစ်ပေါ်လာဖို့ကျွန်တော်မျှော်လင့်ပါတယ်
။တောင်ကိုရီးယားတန်မတ်ရဲ့အဆိုကိုမက္ဆီကိုတန်မတ်ဟွမ်ဟိုဇေကမာချိုကလည်းထောက်ခံပါတယ
်။ We share the same spirit. In the UN we are trying to work together.
ကုလသမဂ္ဂမှာကျွန်တော်တို့တွေကတူညီတဲ့စိတ်ဓာတ်တွေကိုမျှဝေခံစားကြတယ်။ကမ္ဘာတဝန်းတိုးတက်ဖြစ်ထွန်းမှုတွေရှိလာအောင်ဝိုင်းပြီးအားထုတ်ကြတယ်။ကမ္ဘာဖလားဘောလုံးပွဲကလည်းဒီတဘောပါပဲ။ကမ္ဘာနိုင်ငံတွေကဘောလုံးအသင်းတွေကကမ္ဘာနိုင်ငံတွေပေါင်းစုထားတဲ့စစ်တပ်နဲ့မျှဝေခံစားပြီးအတူကြိုးပမ်းအားထုတ်နေကြတာပါ
ဘောလုံးပွဲကိုနှစ်ချိုက်တဲ့ဆိုတဲ့တူညီတဲ့စစ်တပ်ကသဘောထားကွဲလွဲမှုတွေရှိနေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတောင်မှရိုက်ခတ်မှုတွေရှိခဲ့တာပါလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကတန်တမာနေဟာသူတို့ရဲ့သက်ဆိုင်ရာနိုင်ငံတွေကဘောလုံးဝတ်စုံတွေကိုဝတ်ဆင်ပြီးကမ္ဘာဖလားဘောလုံးပွဲကိုအတူကြည့်ခဲ့ကြပါတယ်VOA ကနေပြောစနေနေ့မနေ့ပိုင်းစီစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ် VOA ကိုဝေဖန်ချန်ပီယံအေးသားပေးဖို့ကျင်းစင်တယ်ကျွန်တော် email ဒီလဲဆက်သွယ်ပေးဖို့နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ 9km 32 40 48အပြင် ဒုတိယနာရီဘက်မှာဆိုင်လက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာခင်ဗျာခုနဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။လိုင်းဒိုမီတာ24 50 52တို့ပြင်လိုင်းလက်မီတာ190ကီလိုဟတ်1500တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ရမယ့်အထဲမှာကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ရမှာပတ်စင်စီစဉ်လေးကိုတင်ဆက်တဲ့အခါမှာကြားရမယ့်အထဲမှာတော
့ Oh, Saturday was awesome. We won the People's Choice Award. Saturday night they do their award ceremony.
မြန်မာပြည်မှာရိုက်ကူးခဲ့တဲ့မုဒရာခေါ်တန်ရုပ်ရှင်ထုတ်လုပ်သူအမျိုးသမီးမနာစရဘကရုပ်ရှင်ပွဲတော်မှာလူကြိုက်အများဆုံးဆုရခဲ့တဲ့အကြောင်းရှင်းပြခဲ့တာပါပြည်စုံကိုအမျိုးသမီးကဏ္ဍမှာနားဆင်ရပါလိမ့်မယ်။တိတ်ပန်တဲ့ဤပညာစီစဉ်မှာလည်းမြန်မာနိုင်ငံရဲ့ကောက်ပဲသီးနှံဆိုထိုင်းစတိုင်းတာမှုဟာနိုင်ငံတကာနဲ့ပေါင်းမွန်မဲ့ဖြစ်နေတဲ့အကြောင်းကိုကြားမှာပါ။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုမူရင်းအပေါ်မပြတ်ဦးကျော်စံတာကကောက်နှုတ်တင်ပြပါလိမ့်မယ်ခင်ဗျာ။
နည်းပညာရဲ့လူမှုရေးအကျိုးသက်ရောက်မှုဆိုတဲ့ကောင်းစဉ်ကဆနလာဆွန်လာရေးရဲ့ဆောင်းပါးကို americanscientist.org မှာဖတ်ရပါတယ်။2016မှာ Facebook Company ဟာမြန်မာနိုင်ငံအစိုးရပိုင်းစာတိုင်းကျေးနှံလုပ်ငန်းနဲ့ချိတ်ဆက်ပြီးမြန်မာလူစုကို Facebook သုံးခွင့်လွယ်လင်းတူရရှိစေခဲ့ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာ Facebook သုံးသူဦးရေ2014မှာ2000ရှိခဲ့ရက2019မှာသန်းပေါင်း30အထိခုန်တက်သွားခဲ့ပါတယ်။ဒါပေမဲ့မထင်မှတ်ထားတဲ့ကိစ္စတကူလည်းအလားတူတဟုန်ထိုးမြင်မာလာခဲ့ပါတယ်။အဲဒါကတော့ဖိနှိပ်ခံရိုဟင်ဂျာမွတ်စလင်လူငယ်စုအပေါ်အမုန်းစကားတွေနဲ့သူတို့နဲ့ပတ်သက်တဲ့သတင်းမှားတွေကိုဖြန့်ချိလာတာပဲဖြစ်တယ်လို့ညွှန်ကြားထားပါတယ်။တကယ်တော့ဝါရဖြန့်ချိမှုဆိုတာဟာအကြမ်းဖက်မှုဖြစ်ပွားစေတဲ့အကြောင်းအရာများစွာတွေကတခုသာဖြစ်ပေမဲ့ Facebook လိုလူမှုမီဒီယာကုမ္ပဏီတွေကထိထိရောက်ရောက်ဝင်ဆွဲပေးနိုင်မယ်ဆိုရင်အကြမ်းဖက်မှုဖြစ်နိုင်တဲ့အခြေအနေကိုရောကြသွားစေတယ်စသဖြင့်ညွှန်ကြားထားပါခင်ဗျာ။တရုတ်တွေရဲ့ခပလန်းစီမံကိန်းဟာ American ကြီးစိုးမှုကိုစိန်ခေါ်ဖို့ဖြစ်တယ်ဆိုတဲ့ကောင်းစဉ်နဲ့ Hugh White ရေးသားတဲ့ဆောင်းပါးကို East Asia Forum မှာဖတ်ရပါတယ်။American dollar သန်းပေါင်းတစ်သန်းတန်ဖိုးစီမဲလို့ခန့်မှန်းနေကြတဲ့ဒီစီမံကိန်းဟာစီးပွားရေးဆက်ဆက်မဟုတ်ပဲ American နဲ့အပြိုင်တရုတ်တို့ရဲ့မဟာဗျူဟာနဲ့နိုင်ငံရေးဩဇာချက်ထွင်ဖို့ရည်ရွယ်တာဖြစ်တယ်လို့တချို့ကမြင်ကြပါတယ်။ဒါဟာတချို့တို့ကမှန်ကန်တဲ့အမြင်လို့ဆိုနိုင်ပါတယ်။သို့တော်လည်းပဲပထူးဝင်းနိုင်ငံရေးအတွက်အခြေခံကြတဲ့စီးပွားရေးကဏ္ဍကိုလည်းရှော့မတွက်သင့်ဘူးလို့ရေးပါတယ်။တရုတ်ကကမ္ဘာမှာအကြီးအမားဆုံးကုန်စည်ထုတ်လုပ်ထောက်ပံ့မှုရဲ့ဘူအထက်အချာဖြစ်ချင်နေတာပါတဲ့။ဒါတရုတ်တို့ရဲ့သိရရင်တဲ့မျှော်မှန်းချက်ဖြစ်တယ်လို့ဆိုပါတယ်။ဗန္ဒာရေးအရင်အမြစ်ရဖွေရတာ၊နိပညာစွန့်ရည်ဖန်တီးရတာ၊နိုင်ငံရေးအရတာဝန်ယူရတာ၊နောက်ပြီးနိုင်ငံတကာနဲ့ဆက်ဆံရေးစတာတွေအတွက်ညှိနှိုင်းရတာတွေဟာအင်မတန်ကြီးမားတဲ့ကျွမ်းကျင်မှုလိုအပ်ပါလိမ့်မယ်တဲ့။သို့တော်လည်းပဲဒီစီမံကိန်းဟာစိတ်ကူးရင်ဆက်ဆက်လို့လည်းမပြောနိုင်ပါဘူး။သမ္မတချီချင်းပင်ကိုယ်တိုင်ဖြစ်အောင်လို့ပိုင်ဖြတ်ထားတဲ့စီမံကိန်းဖြစ်တယ်လို့ဆိုပါတယ်။ဒီစီမံကိန်းရဲ့ကြီးမားလွန်းတဲ့ရည်မှန်ချက်ကိုစိုးရိမ်ကြတဲ့နိုင်ငံတကာခေါင်းဆောင်တွေတချို့စီမံကိန်းနဲ့ပတ်သက်ပြီးပြုလုပ်တဲ့အစည်းအဝေးတွေကိုမတက်ဖက်လက်ဆောင်နေုံနဲ့မပြီးပါဘူး။ဒါကိုစင်ပြိုင်နိုင်တဲ့တခြားနည်းလမ်းတစ်ခုရှာဖွေသင့်တယ်လို့ညွှန်ကြားထားပါခင်ဗျာ
။ဟုတ်ကဲ့ဦးကျော်သားကျေးဇူးတင်ပါတယ်။အခုတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရတော့မှာပါ။ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကမနေ့ကနေ့တင်ဆက်ပေးနေပါလေ
ဒီကိမ်းနဲ့တင်ပြမယ့် idiom အသုံးကတော့
bad mouth
ဖြစ်ပါလေစာလုံးပေါင်းက bad bad ကဆိုတာမကောင်းတာ mouth mouth ကပါဇက်ဆိုတော့ scratch ကရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပါဇက်ကဆိုတာမကောင်းတာပေါ့ရှင် idiom အဓိပ္ပာယ်ကလည်းခက်စင်စင်လို့ဆိုရပါလိမ့်မယ်သူများအကြောင်းမကောင်းပြောတာနှိမ်ပြောတာကဲ့ရဲ့ပြောတာအတင်းပြောတာဆိုရင်ဒီအသုံးကိုရည်ညွှန်းပြောလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
Mary bad mouths her husband everywhere
So he got fed up and is planning to divorce her.
Mary ha, tu amyo ta ye ating wo niya raka ma lai pyo ni da ve. Da jang le tu amyo ta ka sik gong bhi do ku ro kwa shin bo bien sin ni bi le lo te be ya ba le. Uma go nao ta khao na sin chi jang ya ao.
Mary badmouths her husband everywhere. So he got fed up and is planning to divorce her.
Ating pyo me, tu miya achang makang pyo me. Kaye pyo su me suyin belu pyo me le.
Bad mouth.
Lupio Luyavari. Eragaro, digrimine, timpia giri, ijim atome pipari.
Dola tante sekirava, a paste season pite, mutumi canagule, dola tante sepira gu, ja umaba, dimimayoshin lokama, pita ye toka, apimugu yashigere, mudra koda, yoshinha, American Pironzo, Indiana pine, food wing, muma, dilaso venga timpagere, hobnoben. Yoshin Poroma, People's Choice Award, Luja Nyazon Su, Chimmy Kangyavare, Mudumidi, Dika Pawan Yaku get it, Eddie Yoshin, Gulu Musuya Shimun and Patabido, Didn't buy it, Mudumika Nama, Tula Tanga, Timpiapi Mava.
The Hobnobin Film Festival, Indiana, Fort Wayne, Malota, US Matapitamazon Piare. Festival, but no, the festival round line are begin to take a line. So the let the cool out. How soon the cool in the UK have, no? I'm a Marku, Jada Wayare. Now, did you know we meal or through Sergeant Tiagan in Nayapiatwa, Nayagan, don't yet teach at war. That don't yet slow at the roof film festival yet, Gala, don't yet Persia. So don't yet slow, don't yet slow, Jada Wayare, so one double gone, one of your not a cool. People's Choice Award ya daw le ayan pyo ba so you know the Mudras calling tatin long ayan pyo ja ba le ha People's Choice Award ga ro bo bo pretat in a jaw lo pyo lo ya ba no ku jnaw ro khuna pyo de lo ba 3 ya pya kwin ya de a pyin 3 show sa long ga a pye ba ho jnaw ja ra di lu wa hwa law san de 900 law san de pyo so 900 law san de yo ma 3 ya sa long a pye so da tharu di film ye ho bo
ကျွန်တော်တို့မြန်မာတွေတခြားနေရာတခြားစတိတ်ကမြန်မာတွေပါဟိုလေရင်နဲ့လာပြီးတော့ကြည့်ကြရတယ်လေကြားတယ်ဆိုတော့အဲ့လိုမျိုးတကယ်ကိုတကူးတကရရွေးရည်နေပေါ့လာကြည့်ရလို့အားလုံးကျွန်တော်ဒီကနေအချူပဲကျေးဇူးတင်ပါတယ်လို့ပြောရင်းနဲ့ပြောကြတာပေါ့နော် Thank you ဟော့ဘနော့ဘန်ယုတ်ရှင်ပွဲတော်မှာ People's Choice Award ပြည်သူတွေရဲ့ရွေးချယ်တဲ့ဆုကိုချီးမြှင့်ခြင်းခံခဲ့ရတဲ့အတွက်ယုတ်ရှင်ပွဲတော်ကိုကိုယ်တိုင်မတက်ရောက်နိုင်ခဲ့ပေမဲ့လို့လေယုတ်ရှင်တယောက်ဆောင်ဇန်ကီကပြည်တွင်းသတင်းမီဒီယာဖြစ်တဲ့မြန်မာဆယ်လီဘရီတီကိုဆုရရှိမှုအတွက်ကျေးဇူးတင်ကြောင်းပြောကြားခဲ့တာပဲဖြစ်ပါတယ်
Saturday was awesome. We won the People's Choice Award.
People's Choice Award 수고야시게바리. Yoshin Garigo, a Gepiayama, Ganda, Mu Mu Shibare, a Gongzong Boatio Po Yoshin, a Gongzong Yoshindu, a Gongzong Matandin Yoshin Pin, Lu Amyaja Yoshin Sule Pibare, Eddie Sugu, Chimaru Yashi Keretwe, Teko Gongyu Mibare, Diboroma, Piadare, Pe Yoshin Gama, Jomobige Babu, Chimaru Mudra Kodanga, Dongjin Piadara, Dongjin's Long Yompige Bare. ဒါကြောင့်လေလူလူရဲ့ထောက်ခံမှုကိုအများဆုံးရရှိတဲ့ရုပ်ရှင်စုကိုချီးမြှင့်ခြင်းခံရတာလို့ကျွန်မယူဆပါတယ်လို့မိုနာစထရက်စ်ဘာဂါကပြောသွားတာဖြစ်ပါတယ်။ဟော့ဘနိုဘန်ရုပ်ရှင်ပွဲတော်ကျင်းပရေးအဖွဲ့ဥက္ကဋ္ဌဖြစ်တဲ့ဂျိုးကိုကိုဆော့ကလေရုပ်ရှင်ပွဲတော်မှာပြသတဲ့ကားတွေရွေးချယ်မှုနဲ့ပတ်သက်လို့အခုလိုသတင်းမီဒီယာကိုပြောခဲ့ပါတယ်။
ကျွန်တော်တို့ရုပ်ရှင်ပွဲတော်ရဲ့ဥတီချက်ကတာမန်အဖြစ်ဒီကလူတွေကြည့်ဖို့ခဲယဉ်ကြတဲ့ရုပ်ရှင်တွေကို ကြည့်နိုင်ကြအောင်လို့ဒီမှာလာပြီးတော့အခုလိုမျိုးစီစဉ်ပြသပေးတာဖြစ်ပါတယ
်။ဦးတွရဲ့ခေါ်သားရုပ်ရှင် People's Choice Award ရရှိမှုနဲ့ပတ်သက်လို့ Fort Wayne Cinema Center ရဲ့အမှုဆောင်ဒါရိုက်တာ Margaret Reeder ကလည်းအခုလိုပြောပါတယ်။
That it's being honored as a great piece of art on
screen. ဒီရှင်ကိုအနုပညာအောင်မြင်မှုအတွက်ဂုဏ်ပြုတာဖြစ်ပါတယ်။ဒါ့အပြင်ဒီရှင်မှာရိုက်ကူးပြသထားတဲ့မြင်ကွင်းတွေကိုကြည့်ချင်ကြတဲ့ဒီကလူတွေရဲ့ဆန္ဒကိုလည်းဖြည့်ဆည်းရရောက်ပါတယ
်။ဟော့ပနော်ဘင်ရုပ်ရှင်ပွဲတော်ကျင်းပရာအင်ဒီယားနာပြည်နယ်ဖော့ဒ်ဝင်းမြို့ဟာအမေရိကန်ပြည်ထောင်စုမှာမြန်မာနိုင်ငံကလာရောက်ခြေချသူအများစုနေထိုင်တဲ့မြို့လည်းဖြစ်ပါတယ်။မူဒရာခေါ်သံရုပ်ရှင်ပြသမှုကိုဖော့ဒ်ဝင်းတို့ပြင်တခြားပြည်တွေကမြန်မာတွေလည်းလာရောက်ကြည့်ရှုအားပေးခဲ့ကြတဲ့အတွက်အားရပီတိဖြစ်မိတယ်လို့ဘိုနာစထရက်စ်ဘာဂါကပြောပါတယ
်။ It's unbelievable. We had people who drove 12 hours to get to Fort Wayne. People told me they came from Maryland.
မညုံနိုင်လောက်စရာပါပဲ။ Fort Wayne ကိုရောက်ဖို့ဆယ်နှစ်နာရီကားမောင်းလာကြသူတွေရှိပါတယ်။ Maryland, Virginia, Chicago, Ohio, Minnesota ကလာကြတဲ့လူတွေရှိတယ်လို့ New Jersey ကတောင်လေနဲ့လာတဲ့သူရှိတယ်လို့ကျွန်မသိရပါတယ်။ခုလိုရုပ်ရှင်ပွဲတော်မှာမူဒရာခေါ်တံကိုလာပြတဲ့အတွက်ကျေးဇူးတင်တဲ့အကြောင်းနဲ့ဒီမှာမွေးတဲ့သူတို့သားသမီးတွေကိုမြန်မာနိုင်ငံအကြောင်းပြရတာဝင်းတာကြောင့်ကျမကိုပြောပြချပါတယ်မိသားစုလိုက်လာကြည့်ကြတဲ့မြန်မာတွေကိုလည်းကျမတွေ့ခဲ့ရပါတယ်လို့မူနာကပြောသွားတာဖြစ်ပါတယ်မူထွားရဲ့ခေါ်သာရုပ်ရှင်ကိုပွဲတော်ရဲ့အတွင်းလာရောက်အားပေးကြတဲ့မြန်မာတွေရဲ့အတန်တွေကတော့ဘယ်လိုရှိပါသလဲ Fort Wayne မြို့ကကိုနိုင်က
ဒီ Fort Wayne မှာ Mother Calling ဆိုပြီးတော့ဒီရုပ်ရှင်ဗမာရုပ်ရှင်လာပြတယ်ကျွန်တော်တို့ဗမာတယောက်အနေနဲ့ဝမ်းသာတယ်ဘာသာတော့အဟာပထမဆုံးချိန်ပေါ့နော်မူသာခေါ်လင်းဆိုတဲ့ဟာကိုရွေးခံရတယ်ဒီရုပ်ရှင်ပွဲတော်ကရွေးတယ်ဆိုတာရွေးခံရတယ်လာပြမယ်ဆိုကြတဲ့ကကျွန်တော်တို့တော်တော်ပျော်တယ်ဗမာပြည်သားအနေနဲ့မူသာခေါ်လင်းကိုကျွန်တော်တို့ဒီကြည့်ရတဲ့အခါမှာဗမာပြည်ကိုပြန်ရောက်သွားတဲ့အတိုင်းပဲမှတ်တရအခုပထမဆုံးတွေ့ရတယ်ဒီဗမာပြည်ရဲ့ဒီရန်ကုန်ပကံဆိုလဲပကံကိုအကုန်လုံးနှီးပါလောက်ပေါ့နော်သူတို့ခြုံငုံပြီးပြထားတာလေးတွေတွေ့တယ်နောက်ပြီးတော့အခုထပ်တွေ့ရဆိုရင်ဒါဆိုရင်မူသာခေါ်လင်းမှာမှာပထမဆုံးမြင်ရတယ်ကျွန်တော်တို့မိုးပြန်ကူပေါင်းနေနဲ့ပကံမျိုးအထက်ကနေကြည့်လို့ရတာမျိုးတွေတွေ့တယ်ပြီးတော့ကျွန်တော်တို့အဲ့မှာမန္တလေးသွားတယ်အင်းလေးကံနေပြန်မြင်ရတယ်အုပ်တကယ်ချင်းတွေဆိုရင်သူ့ကလေးတွေကိုရန်ကုန်သွားတော့ကတွေ့တဲ့ဟာသူတို့ကလေးတွေကအသာပေါ့နော်ဒီမူသာခေါ်လင်းကိုပြန်ခေါ်လာတယ်ကျွန်တော်တကယ်ချင်းတွေကဆိုသူတို့မူသာခေါ်လင်းရဲ့ဒီအင်းလေးကံနေပြန်မြင်ရတယ်ပကံဖျားတွေပြန်တွေ့ရတာသူတို့ရောက်ဖို့ရဆိုပြီးကလေးတွေကအသာအရန်ဝမ်းသာတယ်တော်တော်လေးကိုစိတ်ဝင်စားတာကျွန်တော်မြင်ခဲ့ရတယ်။ဟိုကျွန်တော်တို့လည်းကိုယ်နိုင်ငံကိုပြန်ပြီးတော့ကြောက်သွားသလိုပဲပေါ့နော်။ဒီပြန်မြင်ရတယ်။သူတို့ရိုက်ထားတာလေးတွေကစာဟိုတော်တော်ကောင်းတယ်
။ရုပ်ရှင်ဝါသနာပါသူမှတ်တိုက်ရင်ဝင်မြင်ကတော့နောက်ဆုံးရက်မှာမူဒရာခေါ်တံကိုသွားကြည့်ခဲ့သူဖြစ်ပါတယ
်။အမေရိကမှာပေါ့နော်။ဒီမူဒရာခေါ်တံဆိုတဲ့ရုပ်ရှင်ဇာတ်ကားကိုဘယ်တော့ပြမလဲဆိုပြီးတော့စောင့်နေကြတော့ကြာပါပြီအခုဒီဖော်ဝင်းမှာပထမဆုံးကြားတဲ့အခါမှာသွားကြည့်ပြီးတဲ့အခါမှာလည်းမြန်မာမိသားစုတွေကလည်းကိုယ်နိုင်ငံအကြောင်းကိုတင်ဆက်ထားတဲ့ရုပ်ရှင်ဇာတ်ကားတစ်ခုဖြစ်တဲ့အတွက်ကိုယ့်ရဲ့ဒီနိုင်ငံသားမိတ်ဆွေတွေကိုပြတဲ့အခါမှာလည်းအရန်ကိုတင်တယ်ပြီးတော့စိတ်ဝင်စားစရာကောင်းတဲ့နေရာကိုပြတဲ့အခါမှာလည်းဟိုအဆင်ပြေစေမဲ့ကားတကားလို့ထင်ပါတယ်အခုရိုက်တယ်ပေါ့နော်ဒီ Mood Cross Calling ဇာတ်ကားကမြန်မာအမျိုးသမီးဒါရိုက်တာနောက်ပြီးတော့ပြုတ်ဆောင်နဲ့မင်းသားနဲ့မင်းသမီးရလည်းအစ်စ်တွေဖြစ်ပေမဲ့ဒီသူ့ရဲ့ဇာတ်ရုံးနဲ့အရန်ဦးအဝင်ခွင့်ကြဖြစ်တယ်လို့မြင်ပါတယ်။နောက်ပြီးတော့ဒီလိုအဝင်ခွင့်ကြဖြစ်အောင်လည်းဒါရိုက်တာနေပြီးတော့ဟိုဥဆောင်ပြီးတော့ပေါ့နော်ဒီသူ့ရဲ့ဇာတ်ရုံးရဲ့နောက်ပြီးတော့ဒီဇလန်းအနေထားရဲ့နောက်ဇညွန်းပေါ့နော်အဲ့ဒါတွေအကုန်လုံးကိုပိုင်ပိုင်နိုင်နိုင်ချစ်ချစ်လက်လက်နဲ့နားလည်ထားတဲ့ဒါရိုက်တာတယောက်လို့လည်းမြင်ပါတယ
်။မြန်မာနိုင်ငံမှာ2013ခုကစတင်လာရောက်နေထိုင်ပြီးရုပ်ရှင်ထုတ်လို့ရေးမှပါဝင်ခဲ့သူအမေရိကန်သူမော်နာစထရက်စ်ဘာဂါအနေနဲ့မူဒရာခေါ်သံရိုက်ကူးသူအမျိုးသမီးဒါရိုက်တာခရစ်စတီနာချီလိုမြန်မာရုပ်ရှင်လောကမှာအမျိုးသမီးဒါရိုက်တာတွေပေါ်ထွန်းလာမဲ့အလားအလာနဲ့ပတ်သက်လို့လေမူနာက
I think it's not just Burmese cinema you know it's sort of consistent throughout the entertainment industry is that there are very few female directors You know, I think,
Christina is... Yuxin Loka Madam Ka, Hengan Ka Ma Le Aladu Be, Myutmi Yuxin Daraitar Re, Teku Nepa Ni Ba Re. Christina Ka Ro Sambya Namuna Kaung Lo Chima Yusa Ba Re. Yuxin Tolu Ye Ma, Myutmi Re Pumu Pawe Nai Le Me Lu Le Chima Myo Le Ma Re. Christina Go Atu Yu Jabu Ba, Chima Ni Ne Mudra Kho Dan Go Tolu Ya Ma, state ပြီးခုံယူပါတယ်ထုတ်လုပ်သူကအမျိုးသမီးဒါရိုက်တာကလည်းအမျိုးသမီးအမှုဆောင်ထုတ်လုပ်သူကလည်းအမျိုးသမီးဖြစ်တော့မြန်မာနိုင်ငံမှာအမျိုးသမီးအင်အားကိုမူဒရာရဲ့ခေါ်တာနဲ့ပြတာလိုက်တာပဲဖြစ်ပါတယ်လို့မူဒရာခေါ်တာထုတ်လုပ်သူအမေရိကန်သူမိုနာစထရက်စ်ဘာဂါကပြောကြားခဲ့ပါကြောင်းတင်ပြရင်းဒီသတင်းပါရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင် You can bend but never break me Cause it only serves to make me More determined to achieve my final goal
ဒေါ်လာတန်တင်ဆက်တဲ့မြို့သမီကဏ္ဍကိုနားဆင်ကြရတာပါ VOA ကနေပြီးတော့စနေနေ့မနေ့ခင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ် VOA ကိုဝေဖန်အကြံပြုစာရေးသားပေးပို့လို့တဲ့သချင်းတောင်းချင်ကြတယ်ဆိုရင်ကျွန်တော်တို့ရဲ့ email address က burmese@voanews.com ဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သိပ္ပံနဲ့နည်းပညာစီစဉ်ကိုနားဆင်ရမှာပါဒေါက်ခင်မျိုးတက်ကတင်ဆက်ထားပါတယ
်မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမှာကောက်ပဲတီးနှံတွေရဲ့ဆူတိုင်းစာကိုတိုင်းတာဖို့အတွက်နိုင်ငံတကာအစ်စ်မီစံနှုန်းသတ်မှတ်ထားတာမရှိသေးပါဘူးဒီလိုစံနှုန်းသတ်မှတ်နိုင်အောင်လှုပ်ဆောင်နေတာတွေကိုဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA အဖွဲ့နဲ့ပူးတွဲလှုပ်ဆောင်နေတဲ့မြန်မာနိုင်ငံဆန်စပါအသင်းကဒေါက်တာမျိုးအောင်ကျော်ကပြောပြပေးပါတော့
ဒီနေ့ဒီတွေ့ရတဲ့ပတ်သက်ပြီးအဓိကအရေးကြီးဆုံးချက်ကတော့ကျွန်တော်တို့အဆိုတက်ပါပဲဒီနန်ဒီမှာပါတဲ့အဆိုတက် green moisture container ပေါ်ပါတယ်အဲ့အဆိုတက်ကဒီနန်လိုက်သူတို့ရဲ့ထောက်တွေ့အောင်လိုအပ်မယ်အဆိုတက်နောက်ချိတ်ခွဲမယ်ဆိုလည်းချိတ်ခွဲရတဲ့အဆိုတက်တူလောင်ရင်လည်းတူလောင်ဒီနန်အဆိုတက်ဒါတွေကအဲ့လိုသတ်မှတ်ချက်ဒီပုံမှာအစီချာချာလိုက်နာမှလာတယ်ဒီဒီနန်ကအရေးကြီးကောင်းမှဖြစ်ပါတယ်ပြောင်းဆိုလည်းပြောင်းလိုက်အဆိုတက်ဘယ်လိုလဲတူလောင်ရင်ဘယ်လိုလဲဒီကကဘလောက်ဆိုလက်ခံနေပဲပုတ်ဆိုလဲအဲ့လိုပဲပေါ့နော
်နိုင်ငံတကာမှာကောက်ပဲတိနှံတွေအယောင်းဝယ်လုပ်မယ်ဆိုရင်အစိုးရပါဝင်နှုံးကိုတိုင်းတာပြီးအရေးသွေးကိုအကဲဖြတ်ကြတာပ
ါဒီနှံလိုက်မှာသူအစိုးရတည်းကိုတိုင်းတာတဲ့ကရိယာတွေပြီးအရန်အရေးကြီးလာတယ်ခင်ဗျဒါငိုးတစ်ချိန်လုံးကတော့ကျွန်တော်စဘာဆိုလို့ရှိရင်များသောအားကျွန်တော်ပစံနေပဲကိုက်ပြီး၆တဲဆိုတယ်ပြောကြတာဒါပေမဲ့အဲ့လို၆တဲဆိုတဲ့ဟာမှာသူက6တာပဲပြီးတာဘယ် range မှာဘယ်ဆိုတက်မှာ6နေလဲဆိုတာအင်မတန်အရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့ဥပမာအဆိုတက်3.5ရာခိုင်နှုန်းမှဒီ6ရာခိုင်နှုန်းအထိတောက်လျှောက်ရှင်းသွားတဲ့အချိန်မှာသူတို့စမ်းသပ်လို့ကိုက်လိုက်တဲ့ဟာ6တယ်ဆိုတာပဲ။ဒါပေမဲ့အဲ 1% ပေါ့နော်1ရာခိုင်နှုန်းတိုင်းဟွာဟသွားရင်သူတို့ရဲ့ weight ညော့သွားတဲ့တကြောင်သူတို့တဲ့ကနေပါသွားတဲ့ပမာဏကလည်းအခုဆိုတထင်းဆိုထားပါတော့6000လောက်ရှိတယ်အဲ့လိုသွားတရားမှာတတင်းလောက်กว่าနေတတင်းလောက်กว่าနေပြီဆိုရင်သူတို့လုပ်ငန်းပေါ်မှာအများကြီးဆုံးရှုံးသွားနိုင်တယ်။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ပစံနဲ့ကြိုက်မယ်စားမှန်ကန်တဲ့တိကျတဲ့ယုံကြည်လောက်တဲ့ကရိယာတွေနဲ့တိုင်းထားဖို့အရင်ရည်ကြည့်ပါတယ်
။ဒီကရိယာတွေကိုနိုင်ငံဆောင်ကကုမ္ပဏီအမျိုးမျိုးကနေထုတ်လုပ်ကြပါတယ်။ဘယ်ကုမ္ပဏီထုတ်ဆက်ကဘယ်လောက်မှန်လဲဆိုတာကိုရောင်းသူနဲ့ဝယ်သူကြားအတော်ကလေးအငင်းပွားစရာမို့ဒီပြဿနာကိုဖြေရှင်းနိုင်ဖို့တပြေးညီစံနှုန်းထားဖို့အတွက်လိုလာတာပါတပြေးညီတတ်မှတ်နိုင်ဖို့အတွက်စမ်းသပ်လေ့လာနိုင်မဲ့ဓာတ်ခွဲခန်းလိုပါတယ
်ကျွန်တော်ကဒီ2014လောက်ကထိုင်းနိုင်ငံမှာ conference တခုတွားတယ်နေထိုင်းနိုင်ငံရဲ့ဒီစံချိန်စံညွှန်းနဲ့ပတ်သက်တဲ့ဒီနယ်အစိုးရနဲ့ပတ်သက်တဲ့ကိစ္စလေးကိုကျွန်တော်လေ့လာရင်းနဲ့ကျွန်တော်ရဲ့ partner company ဖြစ်တဲ့ Japan နိုင်ငံ Get Electric Laboratory ဆိုတဲ့ကုမ္ပဏီနဲ့ကျွန်တော်အားရပြေရှားလေ့လာပြီးတော့မှကျွန်တော်တို့မြန်မာနိုင်ငံအတွက်တကယ်ကိုနိုင်ငံတကာအဆင့်မီစံနှုန်းသတ်မှတ်ဖို့စာကြိုးစားခဲ့တာပေါ့နော်ဒီလိုတန်းဝင်ဖို့ဆိုရင်လိုအပ်တဲ့တက်ခွဲခန်းတွေ facility တွေအများကြီးလိုရတယ်လိုရတဲ့အခါကျတော့ကျွန်တော်တို့ကြီးပဲမရတော့ JICA ဂျပန်နိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက် agency နဲ့ propose လုပ်ဖို့ကိစ္စလေးဖြစ်လာတယ်အဲ့ဒါကိုဒီဂျပန်ကုမ္ပဏီ Get Electric Laboratory ရဲ့နောက်ပြီးတော့အတိုင်းနိုင်ငံကုမ္ပဏီဖြစ်တဲ့ Japan Development Service ပေါ့နော်အဲ့ကုမ္ပဏီကကူအနေပြီးတော့ကျွန်တော်တို့နဲ့အပြန်အလှန်ဆွေးနွေးပြီးလို့ရှိရင်ကျွန်တော်တို့ data တွေတော့သွားပြီးဆက်ပိုင်းတွေကိုမေးတောင်းသူတွေကိုမေးကုန်တွေကိုမေးရလာတဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့မှကျွန်တော်တို့ဒီ JICA ကို proposal တင်ရပါတယ်အဲ့ဒါလည်း proposal တင်တဲ့အပြန်အလှန်ကျွန်တော်တို့လုပ်ရင်းနဲ့2နှစ်လောက်အချိန်ယူရတာဒီကနေ့နေ့က2019 November မှာပဲအချိန်ကနေပြီးတော့ဒီဟာကိုသဘောတူပြီးတော့ဒီပမာပြည်အတွက်ကိုတကယ်ကိုနိုင်ငံတကာစံချိန်စံညွှန်းအဆင့်မီတဲ့ဒီတက်ခွဲခန်း လုပ်ဖို့အတွက်ကိုကျွန်တော်တို့အကူအညီရပါတယ်
။စိုက်ပျိုးရေးကဏ္ဍတိုးတက်ရေးမှာမရှိမဖြစ်လိုအပ်တဲ့နိုင်ငံတကာအဆင့်မီစံနှုန်းမြန်မာနိုင်ငံအတွက်တတ်မှတ်ဖို့လုပ်နေတာကိုကြည့်ရအောင်ပါ။
ကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေကိုနှစ်နှစ်တာလေ့လာမှုအရာကျွန်တော်တို့မှာစိုင်းချင်းစိုင်းညုံးနဲ့ပတ်သက်တဲ့အဖွဲ့ကြီးဟာအခုခါမှာပညာရေးဝန်ကြီးဌာနအောက်ကသူ့ဒေသနာနဲ့တီထွင်စမ်းသပ်မှုဦးစီးဌာနဆိုတဲ့အောက်မှာရှိတယ်။အခုဆိုရင်အဲ့ဌာနအောက်မှာ National Institute of Meteorology မြန်မာဆိုတဲ့ NIMM ဆိုတဲ့ Institute အသစ်ကြီးဒီသူ့ဒေသနာအဆောက်အဦအသစ်ကြီးကလည်းအချိန်ငယ်ပေါ်လာတော့ကျွန်တော်တို့ရဲ့ဒီအကွဲကမ်းကြီးတစ်ခုကလည်းအဲ့မှာတခါလေအတော်ပဲကျွန်တော်တက်လိုက်နိုင်တယ်ပေါ့နော်။အဲ့ဒီခါကျတော့စံထားကြရကရိယာ primary standard unit ဆိုတဲ့ဒီအစိုးရတိုင်းကရိယာကိုလှုပ်ဖို့ဆိုတာကခုနပြောတဲ့ဒီသိပ္ပံသူတည်သနာနဲ့ဒီထွင်ဆန်းသိမှုဌာနတာဝန်ယူသလိုကျွန်တော်တို့ရဲ့ဒီတတိလုံးမှာပြန့်နှံ့နေတဲ့ဒီလိုကရိယာတွေကိုမှန်ကျွန်တော်တို့စစ်ဆေးပြီးတော့ဒီတက်တေကန်ထုတ်ပြီးမဲ့အပိုင်းကြတော့ဒီသူတည်သနာဌာနအနေနဲ့လုံခြုံဖို့အခန့်တည်းဖြစ်တယ်အကြောင်းမလို့ကျွန်တော်တို့ကမြန်မာနိုင်ငံအတွက်ကြတော့စီးပွားရေးနဲ့ကုတန်းရောင်းဝယ်ဝင်ကြီးဌာနအောက်မှာရှိတဲ့ဒီစားသုံးသူရေးရဦးစီးဌာနဆိုတာရှိပါတယ်။အဲဒီအောက်မှာမှဒီခဲကူးမှာရှိတဲ့ဒီသိန်းကြိမ်လုံးနဲ့ပတ်သက်တဲ့တက်ခွဲကန်းနဲ့ဌာနတကူကအခုခါမှာတော့သူတို့က Commodity Testing and Quality Management CTQM ဆိုပြီးတော့ဖွဲ့စည်းထားတယ်အဲ့အပွဲကြီးနဲ့ကျွန်တော်ပူပေါင်းဆောင်ရွက်ပြီးတော့ဒီကျွန်တော်တို့ရဲ့စပ်ပိုင်းတွေ၊ကုန်တယ်တွေဒီမှာလေသမားတွေဒီမှာတုံးဆွဲနေတဲ့အစိုးရတိုင်းကိရိယာတွေကိုမှန်စစ်ဆေးပြီးတော့မှကျွန်တော်တက်တည်ကံထုတ်ပြီးတဲ့အစီအစဉ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့ကဘာခေါ်လဲဆိုတော့ visibility system of green moisture tester ဆိုပြီးတော့အဲ့လိုစနစ်ကလေးတစ်ခုနဲ့ကျွန်တော်တို့ကလုံနိုင်နေပါလေအခုဆိုရင်ဒါတက်ခွဲကန်းအစီအစဉ်နဲ့ကျွန်တော်တို့ရဲ့တက်ခွဲကန်းတွေမှာစမ်းသပ်ဖို့ပညာရှင်ပိုင်းကြီးပေါ့နော် human resource development အပိုင်းကြီးကိုအခုဆိုရင်တင်နန်းကြီးပြေးနေတာပေါ့နော်ဒီဂျပန်ကုမ္ပဏီရဲ့ပညာရှင်တွေလာပြီးတော့ဒီသုတေသနဌာနပညာရှင်တွေရောစားသုံးသူရဲ့ဦးစီးဌာနပညာရှင်တွေရောဒါပထမအဆင့်တင်နန်းကြီးပြေးတယ်ပြေးပြီးလို့ရှိရင်ဒီကနေပြီးတော့ကျွန်တော်မြန်မာနိုင်ငံအတွက်ဒီနန်းတကူကြီးရဲ့ master calibration gap ကိုကျွန်တော်တို့ကဒီမှာရင်ကိုယ်နိုင်ငံနဲ့ kait လက်ရောညီလို့ကျွန်တော်တို့လုပ်မယ်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့ကမ္ဘာအဆင့်ကြီးကျွန်တော်တို့တိုင်းပြည်အတွက်ကုစားပြုတဲ့သက်တည်ခံနိုင်မဲ့ဖွဲ့စည်းတစ်ခုအနေနဲ့ကျွန်တော်ရည်ရည်ရင်းနဲ့ဒါမြန်မာနိုင်ငံတူးတက်လာမဲ့ဆန်စပါးတွေပေါ့နော်ဒီပတင်ပို့တဲ့ကိစ္စတွေမှာဒါဒီအဖွဲ့ကနိုင်ငံမှာမှာရှိတဲ့အတွက်ကြောင့်ရောင်းသူနဲ့ဝယ်ယူကြမှာ fair trading ကိစ္စတွေကျွန်တော်တို့ဘက်ကလုံးဝပြောကြရမလို့လောက်အောင်ကျွန်တော်တို့ပြည့်စုံသွားမယ်ဒီကဘယ်လိုခေါ်မလဲဆိုတော့ကျန်နေတဲ့ခြေစုနဲ့နှစုသုံးစုလောက်တရားဒါရီကအကုန်လုံးရှင်းနေရပါလိမ့်အခုကြာမှကျွန်တော်တို့လည်းအမိပြေးလာရတော့တာပေါ့နော်ကုန်ပေါက်ပြီးတော့တော်တော်လေးလည်းကျွန်တော်တို့ပြင်ပန်းကြပါတယ်ခင်ဗျာ
ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ရွက်ပါမယ်
ဒါခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြရတာပါ FUE American တန်ရဲ့စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုတော်တော်များများအခုနားဆင်နေရတာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရောင်းမယ်ခင်ဗျာ
နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာကိုနေ့လ29ရက်နေ့ကထုတ်ပြန်ခဲ့ပါတယ်ဒီအစည်းအဝေးကစားဟာကမ္ဘာတဝန်းနိုင်ငံအလိုက်ဘာသာရေးလွတ်လပ်ခွင့်အခြေအနေကိုနှစ်စဉ်သုံးသပ်တာပါ။တခြားကိုယ်ွယ်ရာဘာသာဒါမှမဟုတ်ယုံကြည်မှုတွေအတွက်လူသားအလုံးရဲ့လွတ်လပ်စွာယုံကြည်ကိုယ်ွယ်ခွင့်ကိုအကာအကွယ်ပေးရဟာအမေရိကန်ပြည်ထောင်စုရဲ့ရည်မှန်းချက်ဖြစ်ပါတယ်။ဥပမာတရုတ်နိုင်ငံမှာမွတ်စလင်တွေဗုဒ္ဓဘာသာဝင်တွေဖာလွန်ဂေါင်ကျင့်စဉ်လိုက်နာသူတွေဒါမှမဟုတ်ခရစ်ယာန်တွေအနေနဲ့သူတို့ဘဝတစ်လျှောက်လုံးလွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်ရနိုင်ရေးအကာအကွယ်ပေးဖို့ဖြစ်ပါတယ်။ဒီအတွက်လဲကျွန်တော်တို့အားလုံးရည်မှန်းချက်ပန်းနိုင်ရှိကြောင်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်သံမတ်ကြီးဆမ်ဘရောင်းဘက်ကပြောပါတယ်ဘာသာရေးလွတ်လပ်ခွင့်အကာအကွယ်ပေးမဲ့ရည်မှန်းချက်တွေအောင်မြင်ဖို့ Federal Agency တွေအစိုးရမဟုတ်တဲ့ NGO အဖွဲ့တွေအခြားနိုင်ငံတကာအစိုးရတွေနဲ့ပူးပေါင်းလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒါဟာအကာအကွယ်ပေးဖို့လိုအပ်သူတွေအတွက်စည်းရုံးလှုပ်ရှားဖို့ပါ။ဘာသာရေးလွတ်လပ်ခွင့်တိုးတက်လာစေဖို့စိတ်တူသဘောတူနိုင်ငံတွေနဲ့ပထမဆုံးအကြိမ်ဝင်ကြီးများအဆင့်အစည်းအဝေးကိုဇူလိုင်လမှာကျင်းပဖို့ American နိုင်ငံသားဌာနအနေနဲ့စီစဉ်နေပါတယ်။ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်မြင့်တင်ဖို့အတွက်ခိုင်မာပြတ်သားတဲ့လက်တွေ့ဆောင်ရွက်ချက်တွေတိုးတက်မှုရှိအောင်အခုလိုအတူတကွဆွေးနွေးကြမှာဖြစ်ပါတယ်။ကမ္ဘာတလောမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့ပြဿနာအများအပြားရှိနေတာပါ။တူရကီနိုင်ငံမှာ The show Lomune do Lenakai, a jump at Pressy Rigo goes up to be Yazwemu Julone, so be Mario Suswe, Pansy Cantayare, American thing OCA, Andrew Bunsen, Lumiao Yi to American Pitanzuga, select Jovanuare, a two the Pin, two Badai, Samuel Chet Boma, the Aswasu Jedriha, Soyimwea, and the Shinidaba. Eritrea Nangama, Badai Ya, Lunezu Osuri, a poiny bowing, the Ujensigo, Tapida. တေရန်ပေးတာနဲ့ထောင်တန်းချမှတ်တာစတဲ့ပြင်းပြင်းထန်ထန်ဖိနှိပ်မှုသတင်းတွေကြောင့်စိုးရိမ်မကင်းဖြစ်ရကြောင်းတမ်မတ်ကြီးဘရောင်းဘက်ကပြောပါတယ်။ဒါပြင်တက်ဂျစ်စတန်နိုင်ငံမှာအရွယ်မရောက်သေးသူတွေအနေနဲ့ဘဲဘာသာရေးအရာယုံကြည်ကိုးကွယ်တာဝတ်ပြုဆုတောင်းတာစရာမျိုးတွေမှာပါဝင်ခွင့်မရပဲပိတ်ပင်တားမြစ်ထားတာကိုတမ်မတ်ကြီးကဝေဖန်ခဲ့ပါတယ်။ Sorry, Arabia, Nangama, so you lay, Muslim, hold to it, throw go where they badago, a mapi do shit, whip you, so don't quit, pay pin tabare. Dabi, Islam badago, so not da, Piatakin go soga, piosura, Islam badago, soga, sarari, dre, the ujinsigo, tongue dan, jane dan, we dan, a didi, chamet tabare. Turkmenistan Nangama, a soya, a quimpuja, mia, be, so don't whip you, bread, lusu, lui, piloy, pansy, tongja, nixata, u, kayama, pibare. ပါကစ္စတန်နိုင်ငံကဘာသာရေးလွတ်လပ်ခွင့်အခြေအနေကိုလည်းအမေရိကန်အနေနဲ့ဆက်လက်ပြီးတော့စိုးရိမ်မကင်းရှိနေပါတယ်။ပါကစ္စတန်မှာဖျားသခင်ကိုစော်ကားပြောဆိုရဲဆိုပြီးဖက်စီခံထားရတဲ့လူပေါင်း90လောက်ရှိနေကြောင်းလူထုအခြေပြုဖွဲ့စည်းတွေကအစီရင်ခံစာထုတ်ပြန်ထားပါတယ်။ရုရှားမှာဆိုရင်လေခရီးရန်အယူအဆမှာခံယူမှုကွဲပြားတဲ့အဖွဲ့အပါအဝင်ငြိမ်းချမ်းတဲ့ဘာသာရေးအသင်းပင်တွေကိုပြစ်မှတ် ဖွဲ့တွေ၊ဘာသာရေးအဖွဲ့အစည်းတွေ၊လူမှုခြေဖြူမိဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်ဖို့စိတ်အားထက်သန်နေပါတယ်ရှင
်။ Megan Soya ရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လင်းပေးကြတာက American Soya ရဲ့အမြင်အာဘော်သာဖြစ်ပြီးတော့ View ရဲ့အာဘော်မဟုတ်ကြောင်းအသိပေးအပ်ပါတယ်။ View American တန်ကနေပြီးတော့စနေနေ့မနေ့ခင်းအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာစီစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 kHz 1.835 လိုင်းဒိုမီတာ19 kHz 15113လိုင်းဒိုမီတာ41 kHz 0335တို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ Bureau of American မြန်မာပိုင်းရဲ့စနေနေ့မနက်ဖက်စီစဉ်ကိုဆက်ပြီးတော့နားဆင်နေရတာပါ။ကိုကျော်ကျော်သိန်းကသတင်းချင်းချုပ်ကိုကြီးညာပေးပါတော့မယ်။
သမရတော်နဲ့ဆက်မြဲရွေးကောက်ပွဲမဲဆက်စည်းဝေးအဖွဲ့ဥက္ကဋ္ဌဟောင်းဖောမန်နဖို့ထာအာမဂန်နဲ့နေချင်းတွင်တပ်တည်ဖြစ်ထွက်ဆူမဲ့သူတွေကိုဆွတ်ဖက်ဩဇာလွှမ်းမှုဖို့ကြိုးစားမှုပြည့်စီကြောင်းဖက်ဒရယ်ဂရန်ဂျူရီအဖွဲ့တစ်ဖွဲ့ကဆုံးဖြတ်ပြီးတဲ့နောက်အာမဂန်ကိုပြန်အောင်သိမ်းပြီးအချုပ်နဲ့ထောင်ပန်သွားနေဖို့ဖက်ဒရယ်တရားသူကြီးတူကတောက်ကြနေမှာဆုံးဖြတ်လိုက်ပါတယ်။အသက်69နှစ်အရွယ်မနဖို့အပေါ်တရားစီရင်ရေးကိုဝင်ရောက်နှောက်ယှက်မှုတရားစီရင်ရေးကိုနှောက်ယှက်ဖို့ကြံစီမှုဆိုင်ရာဆွဲချက်အသစ်တစ်ခုအတွက်ပြည့်စီကြောင်းပြီးခဲ့တဲ့သတင်းပတ်မှာဆုံးဖြတ်ထားတာပါ။ရုပ်နိုင်ငံကလာတဲ့ဤပညာထုတ်ကုန်တွေပေါ်ဒေါ်လာဘီလီယံ50ကျပ်တန်ဖိုးရှိမဲ့အခွန်25ရာခိုင်နှုန်းတိုးကောက်မဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ကချမှတ်လိုက်ပြီးဖြစ်ပါတယ်။ဒါဟာဖြင့်ကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတစ်ခုအကြားကုန်သွယ်ရေးဆိုင်ရာညှဉ်းပန်းမှုတွေကိုပိုပြီးဆိုးသွားစေမှာပါ။သူယူဆအားဖြင့်ရုပ်နိုင်ငံရဲ့ကုန်သွယ်ရေးဆိုင်ရာမျှတမှုမရှိတဲ့လုပ်ငန်းပုံတွေလို့သတ်မှတ်တဲ့ပေါ်အရေးယူလှုပ်ဆောင်မယ်လို့ကြေပေးထားတာကိုသမ္မတထရမ့်ကတောက်ကြနေမှာအကောင့်ထဲပေါ်လိုက်တာပါ။ကလာရရှိဖြစ်လာတဲ့ရခိုင်ပြည်ထနာကိုရခိုင်ပြည်နယ်ကရူညာကြက်တဲကိုဖြည့်ရှင်းဖို့မြမဆွေရဲ့ဂျူပန်အားထုတ်မှုတွေကိုထိုင်းဆွေကထောက်ခံကြောင်းချစ်ချီကြီးစီတီထိုင်းနိုင်ငံမှာရောက်နေတဲ့မြမသမရဦးဝင်းမြင့်နဲ့ဂျာတာပရင်းနေကလုပ်တဲ့ပူတဲ့သတင်းစာရှင်းလင်းပွဲတွင်ထိုင်းဝန်ကြီးချုပ်ဘရိတ်ချန်တို့ကြားကပြောသွားပါတယ်။ဒါ့အပြင်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းပုံနဲ့ကုလသမဂ္ဂအေဂျင်စီတွေနဲ့ပူးပေါင်းဆောင်ရွက်ဖို့မြမဆွေရဲ့ဂျူပန်ချက်တွေကိုလည်းထိုင်းဝန်ကြီးချုပ်ဘရိတ်ကကြီးကြီးပြောဆိုပါတယ်။ဇွန်လ15ရက်တောက်ကြနေကကန်နဲ့ကဘာဖလာဘောလုံးပြိုင်ပွဲတွေမှာဥရောပထိပ်သီးနှစ်သီးတိုက်ပြီးနှစ်တင်းဖြစ်တဲ့အုပ်စုဘီကပေါ်တူဂီနဲ့စပိန်တို့အကြိမ်နဲ့ရှင်ပိုင်ကစားကြပြီးတဲ့နောက်တစ်ဖက်၃ခုစီနဲ့တည်ကြသွားပါတယ်။ဇွန်လ16ရက်စနေနေ့ကမ်ပွဲတွေကတော့အုပ်စုစီကပြည်သင်းနဲ့ဩစတြေးလျ၊အုပ်စုဒီကအာဂျင်တီးနားနဲ့အိုင်စလန်၊အုပ်စုစီကပီရူးနဲ့ဒိမတ်ပွဲပဲဖြစ်ပါတယ်ခင်ဗျာ
။တင်းချင်းချုပ်ကိုကိုကျော်သိန်းကြီးညာခဲ့တာပါ။အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကမက်အင်ဂျင်နိုင်ပါ။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ကျွန်တော်ကတော့ကြောင်းလို့ပါခင်ဗျာ။ဗီဒီယိုကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.